to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီ2018မတ်လ23ရက်တောက်ချနေ့မနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်တောက်ချနေ့မနေ့ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနေ့ကင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမမများသတင်းအောင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါရုပ်ကွန်ပျူတာအမျိုးပေါင်း 1300 နီးပါးကိုအခွန်စည်းချက်ရေးစပြီးလှုပ်ဆောင်မှုညွှန်ကြားတဲ့အမိကိုဒေါနယ်ထရမ့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါပြီ။ကမ္ဘာတဝန်းငတ်မုတ်ခေါမသူအရေးအတွက်ပိုများလာတယ်လို့ကုလသမဂ္ဂကပြောပါတယ်။ပစိဖိတ်သမုဒ္ဒရာတွေကပလတ်စတစ်အမိုက်ပြင်ကြီးကပိုကြီးလာနေပြီလို့သုတေသနအသစ်တစ်ခုကနေလေလာတွေ့ရှိလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီကနေ့မနေ့ထုတ်လွှင့်ပေးမယ့်သတင်းစာမားတွေထဲမှာတော့ဒီ Writer သတင်းတောင်နှစ်ယောက်အပေါ်တရားစီရင်တဲ့ဖြစ်စဉ်ကို EU ကအနီးကပ်လေ့လာနေတယ်လို့မြန်မာနိုင်ငံ EU သက်အမတ်ကြီး Christian Smith ကပြောကြားလိုက်ပါတယ်
။ The reason why I chose to observe the trial is because the European
ဒီအမှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုဆန့်သက်တဲ့အမှုဖြစ်တယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်း EU သက်အမတ်ကြီး Smith ပြောကြားခဲ့တာကိုအပြည့်အစုံသိရပါမယ်။တခါ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un ရဲ့တွေ့ဆုံမှုကနေ80တိုးနိုင်ဖို့အတွက်နျူကလ িয়ার ကင်းစင်ပပျောက်ရေးအပေါ်တူညီတဲ့အတိတ်ပဲဖွင့်ဆိုချက်ရဖို့အရေးကြီးတယ်ဆိုတဲ့သုံးသပ်ချက်တကဗီယက်နမ်စစ်ပွဲအနည်း90ဖြစ်သွားချိန်မှာစစ်ကိုဆန့်ကျင်သူတွေနဲ့စစ်ပွဲမှာပါဝင်တိုက်ခိုက်သူတွေဆုံတွေ့ခဲ့ကြတော့ဘာတွေပြောကြသလဲဆိုတာကိုသိရမှာပါ။နောက်ပိုင်းကျရင်လည်းသွေးတိုးရောဂါပိုဆိုးမသွားအောင်လို့ဘလို့နေထိုင်စားသောက်သင့်တယ်လဲဆိုတာကိုသိရမယ့်ကျွမ်းမကြီးအစီအစဉ်နဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးတော့နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်သိန်းနဲ့မတ်မြသစင်အောင်တို့ကအကြေညာပေးကြပါမယ်ရှင်။
အမေရိကန်ဒေါ်လာ60ဘီလီယံဘူလောက်ရှိတဲ့တရုတ်တုံတင်သွင်းကုန်ပစ္စည်းအမျိုးပေါင်း 1300 နီးပါးပေါ်ကုန်သွယ်ကုန်စည်းကြိမ်ရေးစတင်လုံဆောင်ရမယ့်သမရရဲ့အမိန့်ထုတ်ပြန်ချက်တစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါပြီ။ဒီလိုရကြောင်းအမေရိကန်နည်းပညာကုန်ထုတ်လုပ်ငန်းမှာတရုတ်တို့ယင်းနှိမ့်နှံ့နိုင်စွမ်းအကန့်အသတ်ဖြစ်သွားစေပြီးတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲဖြစ်မယ့်အလားအလာပေါ်လာပါတယ်။တရုတ်တို့ရဲ့ကုန်သွယ်ရေးပိုင်းလုံဆောင်ချက်တွေဟာကြိုးကြောင်းစီလျော်မှုရှိသလား၊ဒါမှမဟုတ်ခွဲခြားသတ်မှတ်တာရှိသလားအမေရိကန်ညာနာထုတ်ကုန်မူပိုင်ခွင့်တီထွင်ဖန်တီးမှုတမမို့နီးပညာဖွံ့ဖြိုးမှုကိုထိခိုက်စေသလားစတာတွေကိုဆန်းစစ်ဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကဥဆောင်ပြီးစုံစမ်းစစ်ဆေးမှုတစ်ခုလုပ်ခဲ့တာရဲ့ရလတ်အနေနဲ့အခုလိုလှုပ်ဆောင်မှုဆုံးဖြတ်တာပါ9လကြာစုံစမ်းစစ်ဆေးပြီးတဲ့နောက်ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုချိုးဖောက်မှုရှိတယ်ဆိုတာကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကတွေးကြတာပါကျွန်တော်တို့ရဲ့ညာနာထုတ်ကုန်တွေကိုအကြီးအကျယ်ခိုးယူခံရတာတွေဖြစ်နေပါတယ်လို့အမိန့်ကြော်ညာစာလက်မှတ်ထိုးပွဲမှာသမ္မတထရမ့်ကပြောပါတယ်ဒီလိုပါဝင်တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးနဲ့အခွန်အခောက်ဆိုင်ရာအပြန်အလှန်သဘောတူညီချက်တွေအမေရိကန်ကလိုချင်တယ်လို့သမ္မတကပြောပြီးသူတို့ကကျွန်တော်တို့ကိုအခွန်အခောက်ရင်ကျွန်တော်တို့ကလည်းသူတို့ကိုအလားတူကောက်မှာပဲလို့အင်ဂျီတော်မှာလုပ်တဲ့လက်မှတ်ထိုးပွဲမှာသမ္မတထရမ့်ကပြောသွားပါတယ
် American Outlook တော်ကဘဏ္ဍာငွေဒေါ်လာသန်းပေါင်း 1.33 ဆွဲခွင့်ပြုလိုက်တာဟာကြာသပတေးနေ့မှာအစိုးရလုပ်ငန်းတွေရပ်ဆိုင်းစေမယ့်ပြဿနာကိုရှောင်ရှားဖို့ခြေတလှမ်းလှမ်းလိုက်တာပါတတိယအကြိမ်အစိုးရလုပ်ငန်းတွေရပ်ဆိုင်းမှုကိုရှောင်ရှားနိုင်ဖို့အတွက်ဘတ်ဂျက်ဥပဒေကိုမဲအရေးအတွက် 256/169 မဲနဲ့အောက်လွှတ်တော်ကအတည်ပြုလိုက်ပြီးအထက်လွှတ်တော်ကတောက်ကြံနေညမှာအတည်ပြုဖို့လိုပါတယ်အခုပြဋ္ဌာန်းတဲ့ဘတ်ဂျက်ဥပဒေအရလေယာဉ်လုံသားမဟုတ်တဲ့သူတွေကိုပြည်ဝင်ခွင့် H2B visa နဲ့နှစ်ဆင့်လက်ခံတဲ့အရေးအတွက်ဟာတိုးသွားနိုင်ခြေရှိပါတယ်2018ဘန်နာနှစ်အတွင်း American စီးပွားရေးလုပ်ငန်းတွေရဲ့လုံသားလိုအပ်ချက်ကို American နိုင်ငံသားအလုပ်သမားတွေနဲ့ဖြည့်ဆည်းနိုင်တဲ့အခြေအနေမရှိဘူးလို့အမိမြေလုံခြုံရေးဌာနနဲ့အလုပ်သမားဌာနတို့ကဆုံးဖြတ်တယ်ဆိုရင် H2B visa နဲ့ပြည်ဝင်ခွင့်ပြုတဲ့အလုပ်သမားအရေးအတွက်ကိုတိုးမြင့်နိုင်တယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်
2016ခုနှစ်အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဝင်နှောက်တဲ့ကိစ္စနဲ့တခြားကိစ္စတွေကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရှေ့မှာထွက်ဆိုဖို့ဆန္ဒရှိတဲ့သဘောမျိုးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပါတယ်။စုံစမ်းစစ်ဆေးရေးမှုတွေကတွစ်ဆုံမေးမြန်းတာကိုလက်ခံလှုပ်ဆောင်ခြင်းနဲ့ဆန္ဒရှိပါသလားလို့တင်းနောက်တယောက်ကမေးတာကိုသမ္မတထရမ့်ကကျွန်တော်လှုပ်ချင်ပါတယ်လို့ပြန်ဖြေပါတယ်။ဒီနိုင်ငံပေါ်ကုန်သွယ်ရေးဆိုင်ရာရည်ရွယ်လှုပ်ဆောင်ချက်တွေချမှတ်ဖို့သူအစိုးရအဖွဲ့ကိုညွှန်ကြားတဲ့ညွှန်ကြားချက်တစ်ခုကိုလက်မှတ်ရေးထိုးပြီးပြီးချင်းသမ္မတအင်ဂျီတော်တန်တမန်ဂန်းထဲကနေထွက်လာတဲ့အချိန်မှာသမ္မတထရမ့်ကအဲ့လိုပြောတာပါ။သူရဲ့ရှင်းနေတူဖြစ်သူဂျွန်ဒေါ့ကနှုတ်ထွက်တော့မယ်လို့အတည်ပြုပြောဆိုထားပြီးတဲ့နောက်သမရကအခုလိုပြောတာလည်းဖြစ်ပါတယ်။အတူစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အဖွဲ့ထဲမှာလုပ်ကံနေတဲ့စုံစမ်းစစ်ဆေးရေးမှုတွေကတွစ်ဆုံမေးမြန်းတာကိုလက်မခံဖို့အကြံပေးခဲ့သူဖြစ်သူရဲ့ရှင်းနေဂျွန်ဒေါ့ကိုတည်ထားကြပါတယ်။ရောဘတ်မူလာဟာ FBI အဖွဲ့ရဲ့ညွှန်ကြားရေးမှူးဟောင်းပါ ရုရှားပါဝင်ပတ်သက်တာနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုကိုရပ်ပစ်ဖို့ပြီးခဲ့တဲ့သတင်းတစ်ပတ်တောင်မရှိတဲ့အချိန်မှာရှေ့နေဂျွန်ဒေါက်က FBI နဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုကြီးကြပ်ရတဲ့တရားရေးဌာနကိုတောင်းဆိုခဲ့ပါသေးတယ်
။ဂျာတာဘရီနီကခွဲခွာနှုတ်ဆက်ပွဲမှာနိုင်ငံကြားရေးဝန်ကြီး Rex Tillerson က American တန်ယာရှိတွေနဲ့အစိုးရဝန်ထမ်းတွေကိုတဦးပေါ်တဦးလေးလေးစားစားဆက်ဆံကြဖို့နဲ့အမျိုးသားလုံခြုံရေးကိစ္စတွေကိုဆက်လက်ဦးစားပေးဆောင်ရွက်ချဖို့ကိုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကသမ္မတထရမ့်ကနိုင်ငံ၅နိုင်ငံခရီးစဉ်ကအပြတ်မှာနိုင်ငံကြားရေးဝန်ကြီး Rex Tillerson ကိုရုတ်တရက်ယာဒူးကဖယ်ရှားခဲ့တာပါခွဲခွာနှုတ်ဆက်ပွဲမှာသူ့ကိုရုတ်တရက်ယာဒူးကဖယ်ရှားလိုက်တဲ့သမ္မတထရမ့်နဲ့ပတ်သက်ပြီးဝန်ကြီး Tillerson ကဘာမှချက်မှမပေးခဲ့ပါဘူး Mr. Tillerson ရဲ့နိုင်ငံကြားရေးဝန်ကြီးတာဝန်ကမတ်လ31ရက်နေ့ညတကောင်ရန်အချိန်မှာအဆုံးသတ်မှာဖြစ်ပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE ကနေတောက်ကြနေမနက်ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတချို့မှာပြည်ပခါတွေအရှိန်မြင့်လာတာနဲ့မိုးကောင်ရေရှားတာကြောင့်2019ခုနှစ်တွင်ကမ္ဘာတဝန်းငှက်မှုခေါမသူအရေအတွက်ပိုများခဲ့တယ်လို့ကုလသမဂ္ဂအစိုးရအစည်းအဝေးတစ်ခုမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တွင်ကမ္ဘာတဝန်းလူပေါင်း124သန်းဟာဆိုးရွားတဲ့ငှက်မှုခေါမမှုဒဏ်ကိုခံစားခဲ့ကြပြီး2016ခုနှစ်က108သန်းရှိခဲ့တာထက်16သန်းပိုများလာပြီးတော့ဒီလိုဖြစ်ရတဲ့အကြောင်းရင်းနှစ်ခုရှိတယ်လို့ကုလသမဂ္ဂစန္ဒယိကနဲ့စိုက်ပျိုးရေးအဖွဲ့ FAO ကစန္ဒယိကအချက်တဲဆိုင်ရာအကြီးအကဲလေးလာသုံးသပ်သူလူကာရက်ဆိုကမလ22ရက်ကြာတာပြီနေ့အီတလီနိုင်ငံရောမမြို့မှာလုပ်တဲ့အစိုးရကစားဆိုင်ရာသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်
။ Two main reasons and I think the most important one is conflict. 60% of these people are in conflict.
အဓိကအကြောင်းနှစ်ခုရှိပါတယ်။အရေးအကြီးဆုံးတစ်ခုကတော့ပဋိပက္ခအကြောင်းလို့ကျွန်တော်ယူဆပါတယ်။ဒီလူတွေက60ရာခိုင်နှုန်းဟာပဋိပက္ခအခြေအနေမှကြောက်ရွံ့နေပြီးပဋိပက္ခတွေနဲ့ဆိုင်တဲ့အခြေအနေတွေကတိုးတက်မလာပါဘူး။ပြီးခဲ့တဲ့နှစ်ကစစ်ဖြစ်နေတဲ့ဘယ်နိုင်ငံမှငြိမ်းချမ်းရေးမရသေးပါဘူး။ဒါအပြင်ကွန်ဂိုလိုမြန်မာလိုဘင်္ဂလားဒေ့ရှ်လိုအကြက်တဲဆိုင်တဲ့နိုင်ငံတွေလည်းတိုးလာပါတယ်။ဒုတိယအကြောင်းကတော့ဥတုရာသီပြောင်းလဲမှုပါ။အထူးသဖြင့်အာဖရိကတောင်ပိုင်းနဲ့အရှေ့ပိုင်းတို့မှာတိတ်ကိုဆိုးရွားတဲ့မိုးကောင်ရေရှားမှုတန်ကိုခံစားခဲ့ကြရပါတယ်လို့လူကာရက်ဆူကပြောပါတယ်။ရီမီနိုင်ငံဟာတစ်ကမ္ဘာလုံးမှာစန္ဒယိကဆိုင်ရာအကြီးမားဆုံးအကြက်တဲကိုခံစားရတဲ့နိုင်ငံအဖြစ်ဆက်ရှိနေမှာဖြစ်တာကြောင့်2018ခုနှစ်အတွက်ဆိုးရွားတဲ့ငတ်မှုခေါင်းပေါင်းမှုဆက်ရှိနေလိမ့်မယ်လို့အစိုးရကစားမှသတိပေးထားပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာရီအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုပြစ်တင်ရှုတ်ချပြီးအကြမ်းဖက်ပဋိပက္ခကြောင့်ထွက်ပြေးသွားတဲ့ဒုက္ခသည်တွေဘေးရန်ကင်းကင်းဂုံတိတ်ခါရှိစွာကိုယ်သဘောနဲ့ကိုယ်ရေရှည်နေနိုင်မဲ့အခြေအနေမျိုးနဲ့နေရရင်ပြန်နိုင်အောင်တောင်းဆိုထားတဲ့အဆုံးဖြတ်ချက်တရက်ကိုအထက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှမလ21ရက်ဗုဒ္ဓဟူးနေ့ကချမှတ်လိုက်ပါတယ်။အဲ့ဒီအဆုံးဖြတ်ချက်မူကြမ်းကို John McCain နဲ့ Tim Kaine လို့ထင်ရှားတဲ့အထက်လွှတ်တော်အမတ်တွေကကမကထပြုရေးဆွဲနေပြီးဇန်နဝါရီလမှာတင်သွင်းထားတာဖြစ်ပြီးတော့ပါတီနှစ်ရစလုံးကအထက်လွှတ်တော်အမတ်တွေရဲ့ထောက်ခံချက်နဲ့အတည်ပြုလိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာအခုဆိုရင်အထက်လွှတ်တော်တရက်လုံးမှာမဲခွဲဆုံးဖြတ်ဖို့ရောက်သွားပြီဖြစ်ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာတိတ်ကိုဆိုးဝါးလွန်ပြီးနောင်မျိုးဆက်ပေါင်းများစွာအထိကျွန်တော်တို့ကို၆လှမ်းနေမှာဖြစ်တယ်လို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုအချက်လက်စူးစမ်းရှာဖွေရေးလွှတ်တော်အဖွဲ့နဲ့အတူတွားရောက်ခဲ့သူအထက်လွှတ်တော်အမတ် Jeff McLee ကပြောပါရယ်ရိုဟင်ဂျာတွေအပေါ်အစီအစဉ်တကျကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာအတိတရားရှိတဲ့လူတွေအားလုံးကိုထိတ်လန့်တုန်လှုပ်စေတယ်လို့အထက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌအထက်လွှတ်တော်ဥက္ကဋ္ဌ John McCain ကလည်းပြောပါရယ်
အမေရိကန်ပြည်ထောင်စုဟာဝိုင်ယီနဲ့ကယ်လီဖိုးနီးယားပြည်နယ်တွေကြားကပစိဖိတ်သမုဒ္ဒရာရေပြင်မှာမျောနေတဲ့ကမ္ဘာအကြီးဆုံးပလတ်စတစ်အမှိုက်ထုကြီးဟာအခုဆိုရင်ပြင်သစ်ဂျာမနီနဲ့စပိန်သုံးနိုင်ငံပေါင်းအရွယ်အစားထက်ပိုကြီးလာပါပြီ။မဟာပစိဖိတ်အမှိုက်ပြင်ကြီးလို့ဆိုရမယ် Great Pacific Garbage Patch လို့သိထားကြတဲ့အမှိုက်ထုကြီးထဲမှာပလတ်စတစ်စွန့်ပစ်ပစ္စည်းတန်ချိန် 8,000 နီးပါးပါတယ်လို့ဂျာတာဘရီနီကထုတ်ပြန်တဲ့လေ့လာချက်အသစ်တစ်ခုမှာပြောထားပါတယ်။တိုက်ခတ်တဲ့လေနဲ့ပေါင်းဆက်ထားတဲ့ပင်လယ်ရေစီးကြောင်းတွေကြောင့်အမှိုက်ထုကြီးကိုတနေရာထဲမှာစုပုံသွားစေတယ်လို့သုတေသနကိုဦးဆောင်လုပ်ခဲ့တဲ့သမုဒ္ဒရာတန်ရှင်ရေးဖောင်ဒေးရှင်းပရိုက်တာအဖွဲ့ကအစိုးရကစားကိုဦးဆောင်ရေးသားသူလော်ရန့်လေဘရွန်တန်ကပြောပါတယ်။ 1990ပြည်နှစ်တွေကစတွေ့ခဲ့တဲ့အမိုက်ပြင်းကြီးတဲ့ကိုရောက်လာတဲ့အမိုက်တွေဟာမြောက်နဲ့တောင်အမေရိကတိုက်တွေနဲ့အာရှတိုက်ကနိုင်ငံတွေအပါအဝင်ပစိဖိတ်သမုဒ္ဒရာရာဝန်းနိုင်ငံတွေကနေလာတာလို့လူဘရူတန်ကပြောပါတယ်။ဒီအမိုက်ပြင်းကြီးဟာပလတ်စတစ်ဒုဒေကြီးတော့မဟုတ်ပါဘူး။အဲ့ဒီအထက်မှာပလတ်စတစ်အစနာပေါင်း 1.8 ထရီလီယံလောက်ပါပါတယ်။အခုကိန်းဂဏန်းသစ်ဟာအရင်တုန်းကခံမှန်းခဲ့တာတွေထက်16ဆလောက်အထိပိုများသွားပါတယ်
။အသက်80တန်းရှိနေကြပြီဖြစ်တဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်နဲ့လက်ရှိအမေရိကန်သမရဒေါ်နယ်ထရမ့်တို့နှစ်ဦးဟာတဦးပေါ်တဦးစကားနဲ့တိုက်ခိုက်ပြောဆိုခဲ့ကြပါတယ်။သမရထရမ့်ရဲ့ TV ရှိုးတစ်ခုမှာသူဟာမျိုးသမီးတွေကြားရေပန်းစားတယ်လို့ကြွားဝါပြောဆိုခဲ့တာကိုလည်းဂျိုးဘိုင်ဒန်က2016ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလကရှုတ်ချပြောဆိုခဲ့ပါသေးတယ်။ဟီလာရီကလင်တန်ကိုထောက်ခံအားပေးသူဘိုင်ဒန်ကသူနဲ့ထရမ့်အထက်တန်းကြောင်းသာအတူတူတက်ခဲ့ဘူးမယ်ဆိုရင်ထရမ့်ကိုအားကစားရုံအနောက်ဆွဲထုတ်ပြီးရိုက်နှက်မိမှာအသေးချာပဲလို့ပြောပါတယ်။သမ္မတထရမ့်ကလည်းကြာသပတေးနေ့ကသူ့ရဲ့ Twitter စာမျက်နှာမှာအယူဘိုင်ဒန်ကသူ့ကိုယ်သူခွန်အားရှိတဲ့လူတစ်ယောက်လို့ပြုမူပြောဆိုနေတယ်။တကယ်တော့သူဟာစိတ်ပိုင်းရုပ်ပိုင်းချိနဲ့သူသာဖြစ်တယ်လို့ပြန်လဲရေးသားခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်မြသတင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။ VOA ရဲ့အခုထုတ်လွှင့်မှုတွေကို burmese.voanews.com မြန်မာပိုင်း website မှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါရှင်။အခုတော့သတင်းစာမားတွေဘက်ကိုလှည့်ပါအောင်မယ်။ပြင်သစ်သမရာဟောင်းနီကိုလာဆာကိုစီဘာကြောင့်စုံစမ်းခံရသလဲဆိုတာမပြောခင်မှာ Writers သတင်းတောက်တွေအပေါ်တရားစီရင်တဲ့ဖြစ်စဉ်ကို EU ကအနိကစောင့်ကြည့်နေတဲ့အကြောင်းပြောပြရစီ။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုသတင်းရယူရင်းနဲ့ Writers သတင်းတောက်နှစ်ယောက်ဖမ်းဆီးခံထားရတာရပ်ပေါင်းတရာကျော်သွားပါပြီ။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲထားတဲ့ဒီအမှုဟာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်သာမကဒီမိုကရေစီစနစ်တစ်ခုလုံးကိုဆန့်သက်တဲ့အမှုဖြစ်တဲ့အတွက်တရားစီရင်တဲ့ဖြစ်စဉ်ကို EU ကအနိကပ်စောင့်ကြည့်လေ့လာနေတယ်လို့မြန်မာနိုင်ငံဆိုင်ရာ EU သံအမတ်ကြီး Christian Schmidt ကပြောကြားလိုက်ပါတယ်။ဘာကြောင့်ဒီမိုကရေစီစနစ်ကိုဆန့်သက်တဲ့အမှုလို့ပြောရတာပါလဲ။ Writers သတင်းကိုအခြေခံပြီးတော့ကိုဝင်းမင်းကဆက်ပြောပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်ရှိအင်းတင်ရွာမှာပြီးခဲ့တဲ့ဩဂတ်စ်လတုန်းကမြမတပ်မတော်နယ်မြေရှင်းလင်းရေးအတွင်းမွတ်စလင်ဆယ်ဦးတပ်ခန့်ခဲ့ရမှုအပေါ်အဖြစ်မှန်ပေါ်ပေါက်ရေးစုံစမ်းခဲ့တဲ့အသက်32နှစ်အရွယ်ကိုပါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်ဆိုးဦးတို့ကိုမနစ်ဒီဇင်ဘာလတည်းကဗြိတိရှကိုလိုနီခေတ်ကဥပဒေနဲ့ဆွဆွဲဖမ်းဆီးပြီးရန်ကုန်မြောက်ပိုင်းခရိုင်ခုံရုံးတင်စစ်ဆေးလာတာက70ကြိမ်မြောက်ရှိလာချိန်မှာဒီခုံရုံးကိုတက်လာတဲ့တန်မတ်ဂျီရှမစ်ကသူဘာကြောင့်လာရတာကိုအခုလိုရှင်းပြလိုက်ပါတယ
် First of all I want to say that the reason why I chose to observe
ပထမဆုံးပြောချင်တာကဒီခုံရုံးကိုလာတက်ရောက်လေ့လာပြတာကဥရောပသမဂ္ဂအနေနဲ့ဒီခုံရုံးနဲ့သက်ဆိုင်နေတဲ့ကဏ္ဍတွေမှာမြန်မာအစိုးရရဲ့ရေးပါတဲ့မိဖက်ပံ့ပိုးရေးအဖွဲ့ဖြစ်နေလို့ပါကျွန်တော်တို့အနေနဲ့မြန်မာရဲတပ်ဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေအခွင့်အရေးကာကွယ်ပေးရေးလုပ်ငန်းတွေကိုထောက်ပံ့ကူညီပေးနေပါတယ်ဒုတိယအနေနဲ့ကတော့ကျွန်တော်တို့အနေနဲ့ဥပဒေကြောင်းဆိုင်ရာပံ့ပိုးရေးနဲ့တရားမျှတမှုလက်လန်းမီရေးတွေလှုပ်ဆောင်နေတာမို့အခုမြမတရားစီရင်ရေးမှာဗက်မလိုက်လွတ်လပ်မှုရှိရေးကိုအလေးထားပါတယ
်ဒီကိုလိုနီခေအောင်တို့ကစစ်ပွဲကာလအတွင်းသတင်းလုံခြုံရေးအတွက်သုံးခဲ့တဲ့သတင်းလျှို့ဝှက်ချက်ဥပဒေအရဒီ writers သတင်းတောက်နှစ်ဦးအပြစ်ရှိတယ်လို့ခေါင်းယုံကဆုံးဖြတ်လိုက်ရင်တော့ထုံတယ်အများဆုံး14နှစ်အထိကြာခံနိုင်ရတဲ့အနေအထားမှာတမ်မတ်ဂျီရှမစ်ကဒီသတင်းတောက်တွေကတကယ်တော့အစိုးရခဏခဏပြောနေတဲ့အဖြစ်မှန်ဖော်ထုတ်ရေးစွန်းစားလုပ်ခဲ့တာသာဖြစ်ပြီးဥပဒေကြောင်းသုံးအပြစ်မပေးသင့်ဘူးလို့ထောက်ပြလိုက်ပါတယ
် As the government has often told me in my meetings with them the truth will come out we need to find
ညီမအစိုးရကသူတို့နဲ့တွေ့တိုင်းကျွန်တော်ကိုအမြဲပြောပါတယ်အမှန်တရားထွက်ပေါ်လာလိမ့်မယ်ပေါ့နော်ကျွန်တော်တို့ EU အနေနဲ့လည်းဒီအဖြစ်မှန်ကိုရှာဖွေသင့်တယ်လက်တွေ့မြေပြင်ကိုတွားကြည့်ကြပေါ့အဲ့လိုပြောပါတယ်အဲ့ဒီတော့အခု writers 3နောက်2ယောက်လုတ်ခဲ့တာကဒါကိုလုတ်ခဲ့တာလေသူတို့ဒီအမှန်တရားအတွက်တတိရှိရှိရှာဖွေခဲ့ကြတယ်။ဘာဖြစ်ခဲ့တယ်ဆိုတာအများစင်စားနိုင်အောင်လိုအပ်တဲ့အချက်လက်ပေးဖို့လေအခုလိုအဖြစ်မှန်ရဖို့ရှေ့ဆောင်လုတ်ပြတာမျိုးကိုဖမ်းဆီးမှုတွေဥပဒေကြောင်းနေတုံးပြီးတော့လုံးဝအေးမယူသင့်ပါဘူ
း။ဒီသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့အနေနဲ့ဒီအင်းတင်ရွာလူတက်မှုနဲ့ပတ်သက်ပြီးအစိုးရရဲ့လှုပ်ဝက်အထောက်အထားတွေကိုရယူဖို့ကြိုးပမ်းခဲ့တာမို့အခုလိုဥပဒေကြောင်းရအေးရွာတာလို့မြန်မာအစိုးရဘက်ကပြောလာနေချိန်မှာပြည်ရင်းပြည်ပမှာတော့ဒါကမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့ဒီမိုကရေစီနိုင်ငံရေးအမှုသာဖြစ်တဲ့ဆိုပြီးဒီသတင်းတော်နှူးကိုပြန်လွှတ်ပေးဖို့တောက်ဆိုချက်တွေပုံများလာနေပါတယ်။အခုလိုအချိန်မှာဥရောပသမဂ္ဂတန်ဘတ်ဂျီရှမစ်ကလည်းဒီအမှုကမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီပြောင်းလဲမှုအတွက် အရေးပါတဲ့စံသတ်မှုဖြစ်တယ်လို့ဆက်ထောက်ပြလိုက်ပါတယ
်။ The European Union believes that this is an important test case for
ဒီအမှုကမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုနဲ့ဒီမိုကရေစီရဲ့တစ်ခုလုံးအပေါ်ယုံကြည်သက်ဝင်မှုအတွေ့အရေးပါတဲ့စံသတ်မှုဖြစ်တယ်လို့ဥရောပသမ္မတကယုံကြည်ထားပါတယ်။ဒါကြောင့်ဥရောပသမ္မတအနေနဲ့အရင်ကသတင်းလွတ်လပ်မှုနဲ့အရက်ဖက်လူမှုအဖွဲ့အစည်းလွတ်လပ်မှုနဲ့ဆိုင်တဲ့အမှုတွေကိုလိုက်ဆောင်ကြည့်ခဲ့တယ်လို့ပဲအခုအမှုမှာလည်းတကယ်ကိုအနီးကပ်လိုက်ဆောင်ကြည့်သွားပြီးမှဒီကနေထွက်လာတဲ့ရလက်ပေါ်မူတည်ပြီးကျွန်တော်တို့ညီကုန်းချုပ်ချက်ဆွဲမှာပါ
။တကယ်တော့ဒီရိုက်တာသတင်းတောက်နှစ်ဦးစုံစမ်းရေးသားခဲ့တဲ့သတင်းကြောင့်ဒီအင်ဒီယားအစုလိုက်ပြန်လိုက်တက်ခဲမှုကိုအဖြစ်မှန်ဖော်ထုတ်နိုင်ခဲ့ပြီးအစုရဘက်ကလည်းဒီအမှုကျွလွန်ခဲ့သူတွေကိုအေးအေးယူနေချိန်မှာတက်ဆွန်ဆန်ပြားကြိုးပမ်းခဲ့ကြတဲ့သတင်းတောက်နှစ်ဦးကတော့ဆက်လက်ထင်းထင်းခန့်နေရဆဲဖြစ်ပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြခဲ့တာပါရှင်။နိုင်ငံတကာသတင်းဆောင်မတွေမဆက်ခင်စနေညဘက်ဓာတ်ရိုက်ဆွေးနွေးမယ့်အကြောင်းကိုအတိပေးပါရစေရှင်။
တော်ရရှင်များရှင်။သမရဦးထင့်ကျော်နဲ့လွတ်တော်ဥက္ကဋ္ဌဦးဝင်းမင်းတို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်။အစိုးရနဲ့လွှတ်တော်ထိတ်တန့်နေရပြီးအပြောင်းလဲကြောင်းမြန်မာနိုင်ငံရေးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေဘာတွေရှိလာနိုင်ပါသလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြပြပြောင်းလဲမှုတွေအတွက်အစိုးရနဲ့လွှတ်တော်မှာအပြောင်းလဲလုပ်စေချင်တာဘာတွေများရှိပါသလဲဆိုတာကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တည်းမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
သောတာရှင်တွေပါဝင်ဆွေးနွေးဖို့အချိန်မီဆက်သွယ်ကြပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်ပါဦးမယ်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်းဆောင် Kim Jong Un တို့မေလတွဲဆုံပွဲကနေသမိုင်းဝင်သဘောတူညီချက်တရထွက်ပေါ်လာနိုင်တယ်လို့ဒါဟာအချိန်ယူရမဲ့ဆေးဆက်ညှိနှိုင်းမှုလုပ်ငန်းစဉ်တစ်ခုရဲ့အစားလဲဖြစ်နိုင်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုတန်တမာရေးနည်းနဲ့ဖြေရှင်းဖို့ကြိုးစားတာကနေအကောင်းဆုံးဖြစ်လာနိုင်တာတစ်ခုကတော့နျူကလ িয়ার လက်နက်ဆွန့်လွတ်ရေးဆိုတဲ့အပေါ်မှာနှစ်ဖက်လက်ခံသဘောတူတဲ့အတိတ်ပဲဖွင့်ဆိုချက်တရထွက်ပေါ်လာနိုင်တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုမျိုးတော်ကနေ VOA သတင်းတောက် Brian Payden ပေးပို့တဲ့သတင်းကိုမခင်ဖြူထွေးတင်ပြပါမယ်ရှင်
။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ကသူ့နိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးနဲ့ပတ်သက်လို့ဆွေးနွေးဖို့ဆန္ဒရှိတဲ့ဆိုတော့တောင်ကိုရီးယားကိုယ်စားလှယ်ကနေတဆင့်စကားပါခဲ့ရာကနေသူနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ကြားမှာထိပ်သီးဆွေးနွေးပွဲဖြစ်လာနိုင်တဲ့အခြေခံအလားအလာတွေပေါ်လာခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကောင်းဆောင်တွေကနျူကလ িয়ার လက်နက်ဆွန့်လွတ်ရေးလို့တုံ့လုံးပြောတဲ့နေရာမှာအတိတ်ပဲအမျိုးမျိုးဖြစ်နိုင်တယ်လို့မြောက်ကိုရီးယားရေးသုံးသပ်သူတွေကတောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာထောက်ပြပြောဆိုကြပါတယ
်။ They translate shut down and freeze and also suspension and shielding and also disabling into the same word
ပိတ်ပစ်တာရပ်တာဆိုင်းငံ့တာအကာအကွယ်ယူတာဘာမှမလုပ်ဆောင်နိုင်တာဒီလိုစကားလုံးတွေအားလုံးအတွက်သူတို့ဘာသာပြန်တဲ့စကားလုံးကတခုတည်းပဲရှိပါတယ်ကိုရီးယားလိုဂါရုံဂျွန်းန်ဆိုတာပါပဲ
ကိုရီးယားအမျိုးသားကာကွယ်ရေးတပ်ကတော်ကဟန်ယွန်ဆပ်ပြောသွားတာပါKim Jong Un အနေနဲ့အမေရိကန်ကဥဆောင်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကနေတတရာရရှိဖို့အတွက်သူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုစတိလောက်ပဲရှော့ချဒါမှမဟုတ်ရင်လည်းရက်ပစ်ဖို့သဘောတူနိုင်တယ်လို့အများကယူဆထားပါတယ်။အရင်တော့ကတော့မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်အလျှော့ပေးဖို့ဆိုရင်အရင်ဆုံးကိုရီးယားကျွန်းဆွယ်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းပေးရလိမ့်မယ်လို့တောင်းဆိုခဲ့ဖူးပါတယ်။ဒါပေမဲ့ဒါကလည်းအမေရိကန်ဘက်ကအလွယ်တကူသဘောတူနိုင်တဲ့ကိစ္စမျိုးမဟုတ်ပါဘူး။ထရမ့်ကိုယ်တိုင်ကလည်းဘယ်လိုကြိုတင်သတ်မှတ်ချက်တိုးတက်မှုတစုံတရာရှိရမယ်ဆိုတာမျိုးမသတ်မှတ်ဘဲထိတ်သီးဆွေးနွေးပွဲလုပ်ဖို့သဘောတူထားတဲ့ဒီသတ်မှတ်ရိုးချမဟုတ်တဲ့တတ်တမတ်ရေးချစ်ကပ်မှုဟာအောင်မြင်ဖို့မလွယ်ဘူးဆိုတာကိုပြောဆိုထားတာပါ။ဒါမဲ့လည်းအခုလိုအမြင့်ဆုံးဆွေးနွေးပွဲတွေကနေမှရှေ့ဆက်လုပ်ငန်းစဉ်တွေဆက်သွားနိုင်မဲ့အနေအထားတည်းရဲ့ဖြစ်လာနိုင်တာလည်းဖြစ်ပါတယ်။ John Hopkins တက္ကသိုလ်နိုင်ငံတကာရေးရာဌာနအမေရိကန်ကိုရီးယားဌာနခွဲက Jenny Town ကအခုလိုပြောပါတယ်။
The commitment to denuclearization from both sides, from top down, then opens up a path.
အပေါ်ကနေအောက်ဆုံးအဆင့်ထိနှစ်ဖက်စလုံးကနျူကလ িয়ার လက်နက်ဆွန့်လို့ရင်းနဲ့ပတ်သက်လို့အခိုင်အမာဆုံးဖြတ်လှုပ်ဆောင်နိုင်မှသာတန်တမာရေးလမ်းပွင့်မှာဖြစ်ပြီးတော့ရှေ့ဆက်အသေးစိတ်စစ်ဆန်ညင်နိုင်မှုတွေလှုပ်ဆောင်နိုင်မှာပါ
။နျူကလ িয়ার လက်နက်ဆွန့်လို့ဖို့ခိုင်မာတဲ့ဆောင်ရွက်ချက်တွေမတွေ့ရသေးခင်အချိန်အထိဘယ်လိုအလျှော့ပေးမှုမျိုးမှလုပ်မှာမဟုတ်ဘူးလို့အမေရိကန်ကအခိုင်အမာပြောပေမဲ့လည်းတောင်ကိုရီးယားအနေနဲ့မြောက်ကိုရီးယားကိုစီးပွားရေးမှတ်လုံပေးတာမျိုးတွေတော့ဖြစ်လာနိုင်ပါတယ်။ နိုင်ငံနဲ့ကြားမှာလဲပတ်ခဲ့တဲ့ကေဆောင်းစည်းဝါးရေးစုံပြန်လည်ဖွင့်လှစ်အောင်တက္ကသိုလ်တချို့ကိုပတ်လည်ပေးတာမျိုးဖြစ်နိုင်တာပါ John Hopkins တက္ကသိုလ်နိုင်ငံတကာရေးရာဌာနအမေရိကန်ကိုရီးယားဌာနကွဲက Bill McKinney ကအခုလိုသုံးသပ်ပြောဆိုပါတယ
် Sanctions or the loosening of sanctions is what we declare it to be. I mean, it's not a rigorous process where you have to
Facebook တန်ခတ်မယ်ဒါမှမဟုတ်ရင်လည်းဒါတွေကို short ချပေးရမယ်ဆိုတာလောက်ပဲသူတို့ကကျွန်တော်ပြောနိုင်တာ
ပါမြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်ပေါင်း30လောက်နဲ့တာဝန်းနဲ့တာလက်ပြည့်ဒုံးကြီးရာနဲ့ချီရှိနိုင်တယ်လို့ခန့်မှန်းရပြီးတော့ရုပ်ပြောင်းနျူကလ িয়ার တပ်ပေါင်းပုံနဲ့အများမသိအောင်ဖုံးကွယ်ထားတဲ့ယူရေနီယံသတ်စင်စက်ရုံတွေမှာလည်းနျူကလ িয়ার လက်နက်တွေဆက်ပြီးတော့ထုတ်လုပ်ဖို့စူးစမ်းနေတယ်လို့ယူဆရတာပါအသေးစိတ်အတည်ပြုချက်တွေဆက်ဆက်နှိမ့်နှိုင်းရယူပြီးနိုင်ငံတကာကစုံစမ်းသူတွေဝင်ရောက်နိုင်ပြီးတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ်တရက်လုံးပြီးဆုံးတဲ့အထိကတော့နှစ်ထွေအတော်ကြာအချိန်ယူရနိုင်ပွဲရှိပါတယ်ရှင်
မခင်ပြူထွေးပါရှင်အခုတခါတော့ဒီပြင်သစ်သမ္မတဟောင်းနီကိုလာဆာကိုစီဘာကြောင့်စုံစမ်းစစ်ဆေးခံရတယ်လဲဆိုတာကိုပြောပြပါဦးမယ်ပြင်သစ်သမ္မတဟောင်းနီကိုလာဆာကိုစီရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွက်အရင်လစ်ပြားကောင်းဆောင်မိုမာဂရာဖီကငွေကြေးထောက်ပံ့ခဲ့တယ်ဆိုတဲ့စစ်ဆွဲချက်တွေကြောင့်မစ္စတာဆာကိုစီစုံစမ်းစစ်ဆေးခံရပါတယ်မစ္စတာဆာကိုစီကတော့ဒီစစ်ဆွဲချက်တွေကိုပြင်းပြင်းထန်ထန်ညှင်းဆန်နေပါတယ်ဒါပေမဲ့ပြင်သစ်သမ္မတဟောင်းအပေါ်တရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်နေတာကပြင်သစ်နိုင်ငံရဲ့တရားရေးစာမျက်နှာသစ်ဖွင့်လိုက်တာဖြစ်တယ်လို့တော်တော်များများကယုံကြည်နေကြတဲ့အကြောင်းကိုတော့ VOA သတင်းတောက် Lisa Bryant ပါရီမျိုးကနေသတင်းပေးပို့ထားပါတယ်ဒေါခင်မျိုးသက်ပြည့်အစုံတင်ပြပါမယ်ရှင်
၂၀၀၇ခုနှစ်ပြင်သစ်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲမှာသူ့ရဲ့မဲဆွယ်ရေးအဖွဲ့ကိုလစ်ဗျားကနေတရားမဝင်ငွေကြေးထောက်ပံ့မှုတွေလုပ်ခဲ့တယ်ဆိုတဲ့စစ်ဆွဲချက်ဟာသူ့ဘဝကိုအကြီးအကျယ်ထိခိုက်စေခဲ့တယ်လို့ဒါဟာအခြေအမြစ်မရှိဘဲအဆွတ်ဆွဲခံရတာသာဖြစ်ကြောင်းစုံစမ်းရေးအရာရှိတွေစီပြင်သစ်သမ္မတဟောင်းနီကိုလတ်ဆာကိုစီကပေးပို့ခဲ့တဲ့ဆိုတဲ့ညင်းချက်မှာဖော်ပြထားကြောင်းကျက်တဲ့ပရင်းနှစ်ထုတ်ပြင်သစ်လာဖီဂရိုသတင်းစာမှာဖော်ပြထားပါတယ်အသက်63နှစ်အရွယ်ရှိပြီဖြစ်တဲ့ဆာကိုစီကိုတရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်နေတာကြောင့်ပြင်သစ်နိုင်ငံရေးလောကဟာမတိမငြိမ်ဖြစ်လာနေတာပါစုံစမ်းနေတဲ့ပြဿနာကလည်း2009ခုနှစ်ပြင်သစ်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲအောင်မြင်စေဖို့အတွက်မစ္စတာဆာကိုစီကလစ်ဗျားအာနာရှင်ဟောင်းမိုမာဂရာဖီစီကနေဒေါ်လာငွေတန်းနဲ့ချီပြီးလက်ခံရယူခဲ့တယ်ဆိုတဲ့ကိစ္စပါတကယ်လို့ဒီလိုငွေလက်ခံနေဆိုတာကိုတက်တေပြနိုင်မယ်ဆိုရင်ဒါဟာအဲ့ဒီချိန်ကသူ့ရဲ့ပြန်ဘက်ဆိုရှယ်လစ်ဝါဒီဆေဂိုလင်းရိုင်ယယ်ကိုအနိုင်ရခဲ့တဲ့မဲရလအတွက်ပဲမေကွန်ထုတ်ကြမှာမဟုတ်ဘဲသူ့ရဲ့သမရတက်တန်းအတွင်လစ်ဗျားနဲ့ပြင်သစ်တို့ကြားကမရေရာတဲ့ဆက်ဆံရေးပြန်လည်ပြင်ဆင်ဖို့အတွက်ပါဖြစ်လာစေမှာပါသူ့ရဲ့ရွေးကောက်ပွဲမဲဆွယ်ရေးတာဝန်ခံဟောင်းအဲရစ်မနူချီကတော့
Yala si cela est vrai des conséquences pour notre pays
တကယ်လို့ဒီဆက်ဆွဲမှုတွေတာမှန်ကန်ခဲ့မယ်ဆိုရင်ဒါဟာပြင်သစ်တနိုင်ငံတည်းအတွက်တာမကပဲဥရောပနဲ့ကမ္ဘာတစ်လွှာအတွက်ပါကြီးမားတဲ့အကျိုးဆက်တွေကိုကြုံရနိုင်တယ်လို့ပြင်သစ်ရေဒီယိုကိုပြင်သစ်ဘာသာနဲ့ပြောသွားတာပါပြင်သစ်ပြည်ရင်းနိုင်ငံရေးလောကမှာတွေ့ရတဲ့တုံ့ပြန်မှုတွေကတော့ဒီစုံစမ်းစစ်ဆေးမှုဟာဟန်ပြပါပဲလို့ရှုံ့ချပြောဆိုတဲ့သူတွေရှိတယ်လို့ဘသူမှဥပဒေအထက်မှာမနေရဘူးဆိုတဲ့စကားနဲ့ညီတဲ့တီးခြားလွတ်လပ်တဲ့တရားရေးအဖွဲ့ရှိတဲ့ဆိုပြီးချီးကျူးတဲ့သူတွေအထိကြွားချမှုကတော့အတော့ကိုကြီးတာပါပထဝီနိုင်ငံရေးတုံ့တက်သူဖီလီပေမိုရိုဒီဖတ်ကတော့အခုလိုစုံစမ်းစစ်ဆေးမှုလုပ်တဲ့ဆိုရာဟာပြင်သစ်သမိုင်းမှာတမူထူးကြလာတာလို့ဆိုပါတယ်။ဒါဟာပြင်သစ်သမရာဟောင်းဆာကိုစီအတွက်ပထမဆုံးကြုံရတဲ့အမှုတော့မဟုတ်ပါဘူး။သူရင်ဆိုင်ခဲ့ရတဲ့တခြားအမှုတွေရှိခဲ့ပေမဲ့ဒီအမှုကတော့လေပြားစီကငွေနဲ့ပတ်သက်နေတာမို့ထူးခြားနေတာပါ။သူသမရာရာထူးကိုရပီးပြီးချင်းမှပဲဆာကိုစီဟာဂရာဖစ်ကိုပါရီကိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ်
။ The President of the Republic is in a way cannot be
ဆာကိုစီဟာပြင်သစ်နိုင်ငံရဲ့သမ္မတဟောင်းတစ်ယောက်ပါပြင်သစ်နိုင်ငံမှာသမ္မတဆိုတာကဘယ်သူမှမတွတ်မထီရတဲ့သူပါအဲအခုတော့သူကလမ်းဖေးရလူတယောက်လိုပဲတရားစွဲတာခံရနိုင်ပါတယ
်ဆာကိုစီလက်ထက်မှာပြင်သစ်နိုင်ငံဟာနောက်ပိုင်းမှာအရေးပါတဲ့နိုင်ငံတစ်နိုင်ငံဖြစ်လာပြီး2017နေတိုမဟာမိတ်အဖွဲ့ရဲ့လေပြားကိုလေကြောင်းတိုက်ခိုက်မှုတွေနဲ့ဂရာဖစ်ကိုဖြုတ်ချဖို့အတွက်အဓိကကူညီခဲ့တာဖြစ်ပါတယ်အဲ့ဒီနှစ်ထဲမှာပဲဂရာဖစ်ရဲ့သားဖြစ်တဲ့Saif al-Islam Gaddafi ကလီဗျားငွေကြေးထောက်ပံ့တဲ့မဲဆွယ်အဖွဲ့အကြောင်းပ ပထမဆုံးစပီးဆွဆွဲခဲ့တာလည်းဖြစ်ပါတယ်
။ဒေါက်ကင်မျိုးသက်တင်ပြခဲ့တာပါရှင်။အခုတော့ဗီယက်နမ်စစ်ပွဲအနည်း90ပြည့်အထိမ်းအမှတ်အကြောင်းအလှည့်ပေးပါတော့မယ်။ဗီယက်နမ်နိုင်ငံမှာမြောက်ဗီယက်နမ်တပ်တွေနဲ့ဗီယက်ကောင်တပ်တွေကတောင်ဗီယက်နမ်အစိုးရနဲ့အမေရိကန်ပါဝင်မဟာမိတ်တပ်ဖွဲ့တွေအပေါ်ထိုးစစ်ဆင်ခဲ့တာအခုအနည်း90ပြည့်သွားပါပြီ။တက်ထိုးစစ်လို့သိကြတဲ့ထိုးစစ်ဆင်မှုနှစ်ပတ်လည်အထိမ်းအမှတ်ဖြစ်နေ။အဲ့ဒီအချိန်တုန်းကစစ်ပွဲကိုဆန့်ကျင်ခဲ့ကြသူတွေစစ်ပွဲမှာပါဝင်တိုက်ခိုက်ခဲ့ကြသူတွေတွေ့ဆုံခဲ့ပါတယ်။အမေရိကန်စစ်ပြန်တွေပါဝင်တဲ့ဒီတွေ့ဆုံမှုမှာဘာတွေကိုရင်ဖွင့်ခဲ့ကြပါသလဲ VOA သတင်းတောက်ဟာငွင်းဟိုချီမင်းမြို့တော်ကနေပေးပို့တဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပါမယ်ရှင
် VNN စစ်ပွဲအကြောင်းကိုကွန်မြူနီအစိုးရရဲ့အမြင်ရှုထောင့်ကနေပြသထားတဲ့ဟိုချီမင်းမြို့တော်ကစစ်အထိမ်းအမှတ်ပြတိုင်းမှာစစ်ပွဲတွင်ဟိုဘက်ဒီဘက်ကပါဝင်ခဲ့သူတွေတွေ့ဆုံခဲ့ကြတာပါအဲဒီကာလတောင် VNN ကစစ်ဖက်နဲ့ရပ်ဖက်ကိုကဲမှုဌာနချုပ်တွေကိုရုတ်တရက်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့ဗီယက်နမ်ရဲ့သားရာပေါင်းများစွာကိုအမေရိကန်စစ်သားတွေကတပ်ပစ်ခဲ့တဲ့မီလိုင်းအစုအပြုံလိုက်လူသက်ပွဲကြီးဖြစ်ခဲ့တဲ့ထက်ထိုးစစ်ဖြစ်ခဲ့တာရာစုနှစ်ထက်ဝက်ရှိသွားပြီဖြစ်ပါတယ်။အဲဒီတွဲဆုံပွဲမှာပါဝင်ခဲ့သူတွေထဲမိုက်ဆူဒလန်ဟာဗီယက်နမ်စစ်ပွဲမှာဝင်တိုက်ဖို့ဆီလုခံခဲ့ရပေမဲ့နောက်ဆုံးမှာဆွီဒင်ကိုထွက်ပြေးခွလွန်ခဲ့သူပါ။ဂျူဒီအိုလာဆော့ဖ်ကတော့လူဖြူနဲ့လူမဲတွေစစ်သားတွေနဲ့ကျောင်းသားတွေစာသည်အားဖြင့်စစ်ပွဲပေါ်စိတ်တူသဘောတူတခဲနဲ့ဆန့်ကျင်ကြသူတွေစုဝေးဆွေးနွေးဖို့လျှို့ဝှက်ကော်ဖီဆိုင်တွေဖွင့်ပေးခဲ့သူဖြစ်ပါတယ်။ဂျီဂျီဂျွန်ဆန်ကတက်သေးဝင်ခဲ့ပြီးမြေဗီယက်နမ်ကိုသွားဖို့ညင်တာကြောင့်ထောင်ချခံခဲ့ရပါတယ်။ဗီယက်နမ်စစ်ပွဲကိုမာတင်လူသာကင်းနဲ့မိုဟာမက်အာလီတို့ဆန့်ကျင်တာကနေတွန်းအားရခဲ့တဲ့ဂျွန်ဆန်ကအခုလိုပြောပါတယ
်။ And the courage and the leadership of the Vietnamese people inspired those of us inside and outside of the military.
ဗီယက်နမ်လူထုရဲ့ရဲစွမ်းတက်တီနဲ့ခေါင်းဆောင်မှုကြောင့်တက်တွင်းတက်ပြင်းကကျွန်တော်တို့အတွက်ခွန်အားဖြစ်ရပါတယ်။ကမ္ဘာပေါ်မှာအင်အားအကြီးမားဆုံးနိုင်ငံတစ်ခုလို့နိပညာရေးလက်နက်အင်အားတွေအရင်မြစ်တွေမရှိဘဲနဲ့နိုင်ငံငယ်လေးတစ်ခုတောင်ကျော်ဖြတ်နိုင်ရင်ငါတို့လည်းလုံနိုင်ရမှာပေါ့လို့ကျွန်တော်တို့ခံစားခဲ့ရပါတယ
်။အခုတွေ့ဆုံပွဲမှာတယောက်ကြားတဲ့အမေရိကန်အများပြားဟာစစ်ပွဲကိုစန့်ကျင်ကြောင်းနှီးပေါင်းစုံနဲ့ပြခဲ့ကြတာပါ။တချို့ကမဖြစ်မနေစစ်မှုထမ်းမှုညှင်းခဲ့ပါတယ်။တချို့ကဗီယက်နမ်ကိုအပိုးခံရပြီးကမှခွင့်မဲ့ပြက်ွက်နဲ့ထွက်သွားပလိုက်ပါတယ်။ဇေဇုနဲ့အတော်ကြာပြီးတဲ့နောက်စစ်ပွဲပြီးကြတဲ့ကပထမဆုံးအကြိမ်ဖြစ်သူတို့တဲကတချို့ဟာကွန်မြူနစ်ဗီယက်နမ်နိုင်ငံကိုပြန်သွားကြတာပါ။သူတို့ခေါ်အားဖြင့်ငင်းချမ်းရေးခီးစဉ်ဆိုတာနဲ့သွားကြတာဖြစ်ပြီးမိလိုက်ကြီးရွာကိုလည်းဝင်ခဲ့ကြပါတယ်။တွေးဆောင်ပွဲမှာပါတဲ့ဖန်တင်ငေါ့တူအောင်ကတော့စစ်ပွဲကာလဗီယက်နမ်အထူးတပ်ဖွဲ့ကအမျိုးသမီးဗိုလ်မှူးကြီးတူပါ။အမေရိကန်စစ်ဗျံနှစ်ဒါဇင်လောက်တက်တဲ့မနက်ခင်းစကားပြောပွဲမှာသူကအခုလိုပြောပါတယ်။
Hậu quả chiến tranh hết sức nặng nề. Chiến tranh đã qua hơn 40 năm.
စစ်ပွဲကလွန်ခဲ့တဲ့နှစ်40မှာအဆုံးသတ်ခဲ့ပေမဲ့စစ်ရဲ့ဒဏ်ရာဒဏ်ချက်တွေအခုချိန်ထိရှိနေတုန်းပါမိသားစုတွေအသက်ဆုံးပါကြရတာတွေကိုတွေ့ရတာတိတ်ကိုနာကျင်ရပါတယ်တိုက်ပွဲတွေအဆုံးသတ်ဖို့အင်အားသုံးမှသာဖြစ်မယ်လို့ကျမယုံကြည်ခဲ့ပါတယ်ကျမကငြင်းချမ်းရေးကိုချစ်မြတ်နိုးသူပါဒါကြောင့်လဲတနက်ကင်ပြီးတိုက်ပွဲဝင်ခဲ့တာပ
ါ Dong An Kiet ကတော့ဗီယက်နမ်စစ်မှုထမ်းအောင်အသင်းအဖွဲ့ဝင်တူပ
ါဗီယက်နမ်လူထုရဲ့ခုခံရေးစစ်ပွဲမှာအမေရိကန်ရဲ့စစ်ဖက်ကြွားကျင်တဲ့တကယ်တက်နဲ့ကျွန်တော်တို့တိုက်ခဲ့ရတာတကယ်ကြတော့အတော့ကိုယူသွတ်တာပါဒါပေမဲ့နှစ်ဖက်စလုံးခံစားခဲ့ကြရတာပါပဲဗီယက်နမ်မိခင်တွေရဲ့ဆုံးရှုံးမှုတွေကိုအမေရိကန်မိခင်တွေကလည်းကိုချင်းစာခံစားနိုင်ကြတာပါပဲ
ဒီတွဲဆုံပွဲကိုငင်းချမ်းရေးအတွက်စစ်မှုထမ်းအောင်အဖွဲ့ VNM ဌာနခွဲတခုကဟနွိုင်းမြို့တော်အခြေစိုက်ခေါင်းဆောင် Chuck CSC နဲ့ VNM တန်တမန်ဟောင်းတူဦးလည်းဖြစ်ဟိုချီမင်းမြို့တော်ငင်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌထွန်နူတီနင်းတို့ပူးတွဲကမ္ဘာကထာပြုစီစဉ်တာဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းဖြစ်ပါတယ်ရှင် VOA ကနေပြီးတော့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်မကြခင်မှာတော့ဒီညှင်းပေါက်တဲ့အကြောင်းကိုတင်ဆက်ထားတဲ့ကျမရဲ့အစီအစဉ်နဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ် VOA ကခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင် VOA ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒါအပြင် VOA ရုပ်ပြင်သံကြားအစီအစဉ်ကိုညနေ 9:00 နာရီမှ Asia Set 7ကနေပြီးတော့လဲဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ခုနှစ်မတ်လ23ရက်ကြောက်ကြနေမနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ VOA ကနေထုတ်လွှင့်ပေးနေပါတယ်ရှင်။အခု6နာရီခွဲကနေပြီးတော့မနေ့9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တစ်ခ
ါဒီညတော့ပြောမနေနဲ့ဗမာပြည်မှာအဖြစ်အများဆုံးယူရယောဂထဲမှာတခုလိုတော့မပြောလို့ရဘူး။အဖြစ်ဘယ်လောက်များလဲဆိုရင်အများများလုံးလို့ယောဂလို့တော့မှတချို့ကမတတ်မှတ်တော့ဘူးလေ။
မြန်မာနိုင်ငံမှာအဖြစ်အများဆုံးအရေးပြားယောဂဖြစ်တဲ့နှင်းယောဂမဖြစ်အောင်လို့ဘလို့ကာကွယ်လို့ရတယ်လဲဆိုတာကိုကျမ်းမာရေးအစီအစဉ်မှာသိရပါမယ်။တိုင်းရင်းသားဒေသတွေကအကြောင်းသိရမယ်။တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါသေးတယ်။အခုတော့ဒီနက်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အလှည့်ရောက်ပါပြီ။ American စကားပြောမှာတုံးနှုံကြတဲ့ EDM အသုံးနှုံတွေကိုတော်လှလတင်ပြပါမယ်ရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
the last straw
ဖြစ်ပါတယ်။စာလုံးပေါင်းက the the last the last ကနောက်ဆုံး straw straw ကကောက်ယူဆိုတော့စကွတ်ခွင့်ရဲ့ဓာတ်ရိုက်ဒီပေကတော့နောက်ဆုံးကောက်ယူအမြင်ပေါ့။ဒီအသုံးဆင်းသက်လာတာကတော့
the straw that broke the camel's back
ဆိုတဲ့ဆိုရစကားကလို့ဆိုပါတယ်။ဒီဆိုရမှာ CAMEL camel ဆိုတဲ့ကလအုပ်တွင်းဤနှင့်ကောက်ရိုးတေရမှာကောက်ရိုးတပင်ထပ်ပြီးတဲခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်ဤနှင့်ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပေမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခိုင်ရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာလေးတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆလုပါတယ်။ဒါကြောင့် the last straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတဦးကိုပောက်ကွဲစီတာရံဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုံစီတာမျိုးကိုဆလုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Rubin ပြီးတဲ့ဥမာကတော
့ it's the last strawfor me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတကြီးဝယ်စီးတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲဒေါတာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့အတိပ္ပာယ်ရပါတယ်။ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူအူကိုပောက်ကွဲစီတာရန်ဖြစ်စီတာဒေါသထွက်စီတာမိပြက်စီတာစိတ်ကုံစီတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
the last straw
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေလည်းလေ့လာနိုင်အောင်စီစဉ်ပေးထားပါတယ်ရှင်အခုတော့အပတ်စဉ်အစီအစဉ်တွေလည်းရောက်ပါပြီတိုင်းရင်းသတင်းလွှာကိုမဆက်သွားခင်မှာတော့ဒီကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပြရစေမြန်မာနိုင်ငံမှာအဖြစ်အများဆုံးအရေးပြားယောဂတွေထဲမှာနှင်းပေါက်တဲ့ယောဂလည်းပါပါတယ်နှင်းတစ်ခါပေါက်ဖို့ရင်မကြာခဏပြန်ပေါက်တတ်တာကြောင့်အထုကယူဆိုင်ကာကွယ်ကုသဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးကြပါတယ်ဘလို့ကြောင့်နှင်းပေါက်ရသလဲဘလို့လက္ခဏာတွေပြပြီးတော့ဘလို့ကုသကာကွယ်သင့်ပါသလဲမြန်မာနိုင်ငံကအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်ဖြစ်တဲ့တင်ဆက်ထားပါတယ်ရှင်
ုတ်ကဲ့ထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာဒီနှင်းအခြေပြားမှာပေါက်တဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
းဟာဒီနှင်းကတော့ပြောမနေနဲ့ဗမာပြည်မှာအဖြစ်အများဆုံးယူရယောဂါထဲမှာတခုလို့တော့မပြောလို့ရအဖြစ်ဘယ်လောက်များလဲဆိုရင်အများများလုံးလို့ယောဂါလို့တော့မှတချို့ကမတတ်မှတ်တော့ဘူးလी
ဟုတ်ကဲ့ဒီယောဂါကအဓိကဘာကြောင့်ဖြစ်ရလဲ
ဟုတ်ဘာကြောင့်ဖြစ်တာလဲဆိုတော့ရေပြားမှာပူတစ်မျိုးကတ်တဲ့ယောဂါဗျဒါမှပွေးလို့ပါလို့ပေါက်တဲ့ຫມုံမျိုးနဲ့ဒီနှင်းဖြစ်စီတဲ့ຫມုံမျိုးကနည်းກວ່າຊ້າງຊິເດີ້ດີນິນພິດສີແລະຫມູ່ວ່າປົກມາອ້າພິຍຍາຊ່ວຍປောက်ດີດີມາຊິຫນີແດ່ເດີ້ອີ່ສີເທັດຍາແລະເລບິນໂນຍິນບັດໂຕໂລມືນາຈໍຊ້າໃນຍາດີມາສ່ວນອເລດກູໂຕປွားຍາດີຊິເ
ດໂອເຄດີຍາກາກະອດິກະບລູລູມືຊ້າໃນມາປູຜິດແດ່ເລຊ່ວຍ
ອດິກະອ້າພິຍດີຕີຫນີຈາກໍວ່າບໍ່ເຊີຍໂຕແລະອີ່ແລະໃນດຸງແງດີມາຍາຊົງຜິດແດ່ບ່ອັດແດ່ຈີບາຍດູຈີດີແລະໂຮກະລີ້ແງດີມາກະອຜິດແດ່มันเจ็บรู้ออกมั้ยสุโลโอเคไอ้เซจอเตเนลุงเหงบ้าน20จอ30จอไอ้อยู่เลยมาอายุงขึ้นดิอะทุกทีดิอาชีพเนี่ยตะตาใหญ่ปั่นขึ้นดิอายุงขึ้นดิดีเมปูแล้วมาลงอ่ะเลยชุยแล้วแท้ดิอาชีพแล้วเปลี่ยนเนี่ยส่วนอภิเษกมาดิอภิเษกโหลเลยสรเราเจอเมียนมาบีอ่ะดีปูไอ้สุสุပြီးတော့สู่ท้ายซะมาเลยยาดีดุชื่อได้ใต้นี่ปอเนาะถ้าไม่รู้ตะเน่ปัดลงหนูโหลเว้ยถ้าผิดนี่แท้ดิทุกทีเนาะดีเมียดีมาอายุงขึ้นดิလူရည်ရပူလဲပူရဲအစီလဲပြန်တယ်လေအဲဆိုရင်ပြမပြောခဲ့သလိုပဲညှင်းဖြစ်စီတဲ့မိုးကကုခနာမှာရှိပြီးသားဒါပေမဲ့ပဝန်းညင်ချင်းကြီးပူအားရပြီးဆူဆွလာတဲ့အခါကျရင်သူကယောဂဘုအတွင်းတောင်ပြောင်းသွားတာပေါ့
ဟုတ်ကဲ
့ဟုတ်ကဲ
့ဒီဖြစ်လာလို့ရှိရင်ဒီကြိုသိနိုင်ပေါ့ဆရာနော်ဘလို့ယောဂလက္ခဏာတွေကိုအဓိကစောင့်ကြည့်ပြီးတော့ယောဂဆုံးဖြတ်သတ်မှတ်ဖို့လုပ်မလဲဆရာ
ညင်းရလေအကွက်သေးသေးလေးအနေနဲ့သူကတွေ့ရတယ်ဗျအဲအကွက်သေးသေးလေးတွေမှာလည်းအရေပြားအဖတ်လေးတွေနုနုလေးတွေကွာတတ်တယ်အရောင်ကတော့များသွားပြီးတော့အဖြူရောင်များတော့ပေါ့အဖြူခွက်အဖြူခွက်အဖြူခွက်တွေဒါအဖြူပြင်းပန်းရောင်အမျိုးနောက်အမဲအဲရောင်စုံလည်းဖြစ်တတ်တယ်တချို့ဆိုရင်အမဲခွက်လေးအမျိုးခွက်လေးပေါ်လာတယ်ညင်းမှမသိဘူးဇမောင်းတို့ရင်ပတ်တို့ကြောတို့လေတင်းတို့အဲ့နေရာတွေမှာအနှံ့ပြားဒီအကွက်တွေတွေ့ရတာပဲအသားပြူရင်တော့ဒီခွက်တွေကသိမ့်မသိတာတော့ဒါပေမဲ့ကျွန်တော်မြန်မာပြည်အသားညင်ရဲ့လူတွေပုံများတဲ့အခါကျတော့ကြီးလိုက်တာနဲ့ကိုသိတာလေအိမ်မှာမမတခါအင်းကြီးအတွင်းထဲမှာဆိုရင်တော့သိမသိပါပဲမျက်နာတို့လေတင်းတို့မှာဖြစ်ရင်တော့ကြည့်ရတာအကွက်တွေဖြစ်နေတော့အရန်ကိုစိတ်အနှောက်အယှက်ဖြစ်ရတယ်ဗျဒီတွေ့ရတဲ့အပြင်တခြားဟိုမှာရတာရန်တာလက္ခဏာတော့ဥမာတိတိကျကျမရှိဘူးသူကဘာမှလည်းမခံစားဘူးသူကဒီကောင်းနေပဲဒီအကွက်တွေပဲရှိနေတာပဲကျန်တာလည်းဘာမှမဖြစ်ဘူးတခါတခါချွေးရန်ထွက်ရင်တော့ရားကျင်တယ်လို့လို့ပါလို့လို့ရှိတာမျိုးလောက်ပဲရှိတယ
်ဟုတ်ကဲ့ဆရာအခုလိုဒီယောဂါကပုံစံမျိုးစုံဖြစ်နိုင်တဲ့အခါကျတော့ဒီသက်ဆိုင်ရာအရေးပြားကျွမ်းကျင်သူတွေနဲ့ပြပြီးတော့ဆုံးဖြတ်တာကတော့ပိုကောင်းတာပါဆရာနော
်ဟုတ်ကဲ့အရေးပြားဆရာဝန်ကြီးဆိုရင်တော့ညင်းပေါက်တဲ့ပုံစံသိတာလွယ်လို့လေအလွယ်တကူယောဂါတတ်မှတ်နိုင်တာပေါ့နော်ဒါပေမဲ့တေးကြအောင်တခါကြလေလေသားဖြူရဲ့လူတွေမှာအဖြူရောအွက်တော့ညင်းလို့တော့ထင်နေဒါပေမဲ့တခြားဖြူသိန်းလိုမျိုးဖြူလိုဘာလို့လို့မသေးကြဘူးဆိုရင်တော့ကျွန်တော်တို့ကယောဂါတတ်မှတ်ဖို့လို့အဲ့ဖြစ်နေတဲ့အကွက်ကိုမှုချစ်ပြီးတော့ဆစ်ဆီးပြီးတော့ဓာခွဲဆန်းတဲ့ဆစ်ဆီးတာလုံးလို့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီယောဂအတိအကျသိပြီဆိုရင်တော့ကုသမှုဘာရောဘယ်လိုရှိလဲ
ဒါလင်းသေးတောက်သေးနေနဲ့ကုနိုင်တယ်လူမင်းကုလို့ရတဲ့လင်းသေးတောက်သေးတွေကနေရာတိုင်းမှာအလွယ်ကူဝယ်လို့ရပါတယ်အဓိကကတော့လင်းသေးတွေပဲလင်းသေးတွေမှာမှုသက်စီပါတဲ့လင်းသေးတွေအဲ့မှာရှင်ပူလည်းရှိတယ်ခရင်မီရှိတယ်လူရှင်မီရှိတယ်ပေါင်တာတွေရှိတယ်ကောင်းတာကတော့မှုသက်စီပါတဲ့ရှင်ပူရေချိုးတဲ့နေ့မှာသာသာချင်းကိုခန္ဓာကိုရေချိုးလိုက်တယ်ရေဆူသွားတဲ့အခါမှာအဲ့ချင်ပေါ်ဒီနှင်းဖြစ်တဲ့ကိုခန္ဓာရင်ပတ်တို့လေဗင်းတို့ကြောတို့မှာပုတ်လိုက်တယ်ပုတ်ပြီးတော့ခဏလေးထားမယ်3-5မိနစ်လောက်ထားပြီးမှရေချိုးမယ်ဆိုရင်ညာကြီးသက်သာတယ်ညာပြီးပြီဆိုရင်တော့တခါရေချိုးပြီးချောင်းတုတ်ပြီးပြီဆိုရင်တော့ဒီမှုတက်အစေးပါတဲ့ခရင်လေးလိုရှင်းလေးပေါ်တာပြန်လင်းရတာပေါ့နော်ဒါကြောင့်ကျွန်တော်မြန်မာပြည်ကချွေးထွက်ညာပြီးပူတဲ့အချိန်ကြီးဆိုတော့ခရင်လေးကတိတ်အဆင်မပြေဘူးနဘွားမှာကြွေးထွက်တာနဲ့ပြန်ပြီးတော့စိကကက်နဲ့မရခဲ့တယ်အဲတော့ကျွန်တော်တို့ကတော့များသောအားဖြင့်မိုတက်ဆီပါတဲ့ပေါ်ဒါကိုတုံးခိုင်းပါတယ်ပေါ်ဒါရဲ့သဘောကကြွေးကိုလည်း၆စီတယ်ဒီမှာမြင်းရင်းဖြစ်စီတယ်မို့လဲသေးသေးလေးဆီလည်းပါတယ်ဆိုတော့တစ်ချက်ကုန်တစ်ချက်ပြပေါ့နော
်ဟုတ်ကဲ့ပေါ်ဒါအမှုတ်ပါဆရာနော်ဟ
ုတ်ကောင်းတာပေါ့ဟုတ်ကဲ့ပေါ်ဒါအမှုတ်ရေအိုးလေးနဲ့ပေါ်ဒါအမှုတ်လို့ပါပဲ
ဒါပေမဲ့ဒီ
ကူးရဲ့အခါမှာဒီတစ်ခါကြေးလဲလူရင်တောက်ဆီးလေးပါပေးရတယ်တချို့တိတ်ညားတဲ့ခါကျရင်မှုတက်တဲ့စီပေးတာတပတ်နှစ်ပတ်လောက်ပေါ့နော်ဒါပါပဲလေးသေးတောက်ဆီးဘယ်လိုပဲကုကုဒီအဖက်ကွာနေတဲ့ဥစ္စာလေးတွေကတော့တပတ်နှစ်ပတ်မှကောင်းသွားတယ်ဒါပေမဲ့ဖြူပြီးတော့နည်းနည်းလေးကြံနေတတ်တယ်လူတွေကအဲ့အရာတွေကိုမကြိုက်ကြဘူးဒါပေမဲ့အဲ့ဒီအသားရောင်မူတာကတော့ လာအနေနဲ့တော့ကြာတတ်တယ်ဗျ။ဟိုမှာနှစ်လသုံးလလောက်တော့ကြာတတ်တယ်။ဘာလို့ဆိုတော့အကြီးကအသားတက်တာအောက်ကအလွှာလေးတွေဖြည်းဖြည်းပြန်တက်လာမှအယောင်ပြန်ပါလာ။ဟိုညှိဖြစ်တဲ့အခါကျတော့အကြီးကမှအယောင်မတက်ဘူး။မတက်တော့ဖြူနေတာ။ဟိုကတော့တည်သွားပြီ။ဒါပေမဲ့သူလှုပ်ထားခဲ့တဲ့ဒဏ်ရာကြံနေသေးတယ်။အဲဒီကကလည်းလာပြကြတာအဖြူနေလို့လာပြကြတာ။ဟိုအဲ့ဒါအမြဲတမ်းရှင်းပြရတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာကာကွယ်နိုင်တဲ့ဘာရော
။ကာကွယ်တဲ့နည်းရလဲကုသနည်းလိုပဲ။သူကဇာတူအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စားစားချင်းမှာပြောခဲ့သလိုနှုံးမြမာပြီးပူပိုက်ဆူဆူတဲ့ယာယီဖြစ်တဲ့အတွက်နှင်းကတစ်နှစ်ပတ်လုံးဖြစ်တယ်။ပြီးတော့ကူးလဲကူးလဲလေ။ပြန်လိုက်ပြန်ရစ်တတ်တယ်။အများအဖြစ်လဲများတဲ့အတွက်ကြောင့်မို့ဒီနေရာမှာဒီကိုရင်တန့်ရှင်းရအရေးကြီးကြီးတာ။ဒီကိုရင်တန့်ရှင်းဆိုတာဘယ်လိုလဲဆိုရင်ချုံရင်ဆက်ပြတုံးပြီးတော့ပူအောင်ပုတ်တိုက်ချိုးဖို့လိုပါတယ်။ဒီမျိုးချောင်းတော့ခုလိုပါပဲနောက်တစ်ခါအဝတ်စားဝတ်တဲ့အခါမှာတန်းနိုင်တလောက်ကော်တွန်ခြည်တယ်များတဲ့အဝတ်လေးဝတ်ပေးဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ခြည်တယ်တွေကကော်တွန်ဆိုတော့ချွေးချောက်လွယ်တယ်။တချို့အသားတွေကျတော့ခြည်နေတဲ့အသားတွေကျတော့ချွေးမချောက်ဆိုပြီးတော့ဆိုတဲ့အတိုင်းပဲရှိတယ်။ဒီရင်ဘက်မှာကတ်ရတယ်သူကဆိုနေတဲ့ဥစ္စာကြီးငင်းပြန်ဖြစ်စေဖို့လိုအပ်ချက်တစ်ချက်ပဲ။အဲတော့ချောက်တွေ့ရင်ငင်းပြန်ဖြစ်တာနည်းမယ်။အဲတော့ငင်းပြန်ချောက်တွေ့လေခြည်တယ်တွေဝတ်မယ်။နောက်တစ်ခါဒီချိုးကစွကြဲလို့အတွင်းရန်လို့အဲ့လိုမျိုးဝတ်ကြတယ်လေအဲ့လိုမျိုးဆိုရင်မှားတယ်ဟိုစွကြဲကိုအပူယူသွားနေလေချွေးထွက်တဲ့အခါကျရင်တုတ်ပြီးစွကြဲကိုတစ်ထည်လေးပြီးဒါပေမဲ့အပေါ်ရန်လွှားချောင်းနေတဲ့အဲကစွကြဲကစူးပြီးစူးပြီးဆိုရင်လည်းတန်ဖြစ်တာပဲနောက်တစ်ခါချွေးတုတ်ပြီးဖို့လည်းလိုတယ်အဓိကအသုံးချက်ခြေတယ်ဝတ်ဖို့ချွေးတုတ်ပြီးဖို့တန်းနိုင်တော့ဒိုးရီတန်းချင်းကိုပြီးဆိုင်ဖို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝမ်းမဲစီစဉ်တဲ့ဆက်တဲ့ကျမကြီးစီစဉ်ဖြစ်ပါရရှင်အခုတခါတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီ။နေဆက်အခြေဆိုင်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ထားပါရရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါ Fever Wine တို့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပွန်ခရိုင်KNU တက်မဟာ9နေမြေမှာမြမတက်မတော်ကနေထိုးစစ်ဆင်နေတာကိုရပ်တန့်ပြီးတက်တွေရုပ်သိမ်းပေးဖို့ဒေသခံတွေကစုတောင်းပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကဟန့်တားတဲ့အတွက်အိန္ဒိယနိုင်ငံဒီမိုကရေစီနဲ့ဖက်ဒရယ်စနစ်လေးလာရေးတင်နန်းအစီအစဉ်ကိုရခိုင်မျိုးသားပါတီကနေဖျက်သိမ်းခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့နမ်တူမြို့နယ်အတွင်းတိုက်ပွဲကြောင့်ဒေသခံလူထုတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေအကြောင်းတွေကိုကြားစားရမှာပါ။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပွန်ခရိုင် KNU တပ်မဟာ9နယ်မြေမှာမြမတပ်မတော်ကနေအင်အားတိုးချဲ့ထိုးစစ်ဆင်နေတာကိုရပ်တန့်ပြီးတိုက်ရုပ်သိမ်းပေးဖို့လူသောမြို့နယ်လယ်မူဘလော့ကျေးရွာအုပ်စုမှာဒီလ19ရက်နေ့ကကန့်ကွက်ပြီးဝှက်ပြုဆူတောင်းပွဲကျင်းပခဲ့ပါတယ်။လက်ရှိအချိန်မှာတပ်မတော်ဘက်ကလမ်းဖောက်လုပ်ပြီးတိုက်ပွဲဖြစ်နေတာကိုမလိုလားတဲ့အတွက်စစ်ဘေးရှောင်တွေစုပေါင်းပြီးကန့်ကွက်တာဖြစ်တယ်လို့ဥဆောင်စီစဉ်တဲ့စောတီအိုကပြောပါတယ်။2009ခုနှစ်ကရပ်ထားတဲ့လူသောမြို့နယ်ခေဘူးလယ်မူပလောလန်းဟောင်းကတပ်မတော်ဘက်ကဆက်လက်ဖောက်ဖို့ကြိုးစားလာလို့ KNLA တပ်မဟာ9လက်အောက်ခံတပ်ဖွဲ့တို့နဲ့ပစ်ခတ်မှုပြန်လည်ဖြစ်ပွားရမှာဒေသခံ2000နီးပါးစစ်ဘေးပပြေးသိမ်းရှောင်နေရပါတယ်
။ရခိုင်မျိုးရပါတီ AMP ကနေပို့ချဖို့အစီအစဉ်ထားတဲ့အိန္ဒိယနိုင်ငံဒီမိုကရေစီနဲ့ဖက်ဒရယ်စနစ်လေ့လာရေးသင်တန်းကိုပြည်နယ်ဆိုရတာဝန်ရှိသူတွေကနေဟန်သာခဲ့တဲ့အတွက်သင်တန်းအစီအစဉ်ကိုဖျက်သိမ်းလိုက်ရပါတယ်။အဲ့ဒီဒီနန်းကိုမလ20ရက်နေ့ကနေ23ရက်နေ့အထိဆွေရစင်ဟိုးဆဲမှာအိန္ဒိယနိုင်ငံကပညာရှင်တို့ပါဝင်ပို့ချဖို့စီစဉ်ထားတာပါ။အာနာပိုင်တွေဘက်ကပါတီကိုဇာယအကြောင်းကြားဟန့်တန်းတာမျိုးမဟုတ်ပဲဒီနန်းကျင်းပဖို့စီစဉ်ထားတဲ့ဆွေရစင်ဟိုးတဲ့ပိုင်ရှင်ကိုဒီနန်းပြုလုပ်ခွင့်မပေးဖို့အချိန်ကပြီးမှရဲတပ်ဖွဲ့တွေကနေလာရောက်ဖိအားပေးတာဖြစ်ပြီးဒီနန်းပြုလုပ်ခွင့်ရဖို့ပါတီတာဝန်ရှိသူတွေကပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ပြည်နယ်ထွေထွေအုပ်ချုပ်ရေးမှူးကိုသွားရောက်ဆွေးနွေးခဲ့ပေမဲ့လည်းတင်နန်းကိုဟန်သားတာမျိုးမဟုတ်ပဲနိုင်ငံခြားသားနှူးပါဝင်နေတဲ့အတွက်နိုင်ငံခြားရေးဝန်ကြီးဌာနခွင့်ပြုချက်ရရင်လုပ်နိုင်ကြောင်းပြောဆိုထားတယ်လို့ရခိုင်မျိုးရပါတီကဥခိုင်ပြည်စိုးကပြောပါတယ်တင်နန်းပြရမယ့်အိန္ဒိယနိုင်ငံသားနှူးကိုရဲတပ်ဖွဲ့က၃ချိန်တိုင်ခေါ်ယူမေးမြန်းမှုတွေလုပ်ခဲ့တဲ့အပြင်အဖက်ဖက်ကသားစီမှုတွေရှိနေတဲ့အတွက်တင်နန်းစီစဉ်ကိုဖျက်ဆီးဖို့ပါတီခေါင်းဆောင်တွေကလည်းစုံပြခဲ့ကြပါတယ်
နပါတီပေါင်းစည်းရေးအမြတ်အထမြောက်နိုင်ဖို့အတွက်နဲ့မွန်ပြည်သက်ပါတီနဲ့အတူအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲအတူပူးပေါင်းဆောင်ရွက်ဖို့အာရုံစိုက်ကြိုးပမ်းနေရတဲ့အချိန်ကာလနဲ့တိုက်ဆိုင်နေတဲ့အတွက်ဒုတိယအကြိမ် MNP ပါတီညီလာခံကိုရက်အကန့်အသတ်မရှိတင့်တော်တဲ့အချိန်အထိရွှေ့ဆိုင်းလိုက်ရတယ်လို့မတ်လ18ရက်ရက်စွဲနဲ့မွန်အမျိုးသားပါတီကကြေညာချက်တဆောင်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လောလောဆယ်လုံနေတဲ့ကျေးရွာအစ်ညင်လာခံကိုဆက်လုံနေပြီးကြံတဲ့မြို့နယ်အဆင့်ဘ ਹੁ အစ်ညင်လာခံကိုပဲရွှေ့ဆိုင်းလိုက်တာဖြစ်ပြီးနှစ်ပါတီပေါင်းစည်းရေးကိစ္စအမှန်တကယ်အထမြောက်လာရင်ရွှေ့ဆိုင်းလိုက်တဲ့ဒုတိယအကြိမ်ပါတီညင်လာခံကြီးကိုလည်းကျင်းပဖြစ်တော့မှာမဟုတ်ဘူးလို့မွန်အမျိုးသားပါတီအထွေထွေတွင်းရင်မူနိုင်လည်ရီသမားကပြောပါတယ်မွန်အမျိုးသားပါတီအနေနဲ့ဒုတိယအကြိမ်ပါတီညင်လာခံကို2018ခုနှစ်ဧပြီလနောက်ဆုံးထားကျင်းပမယ်လို့2019ခုနှစ်နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ကြေညာထားတာဖြစ်ပါတယ်
။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ဥက္ကဋ္ဌကျူဇိုဝဒရကိုရှမ်းပြည်သုတ်သက်ရေးပါတီရှမ်းပြည်သက်မတော် SSVP SSA ဘူဇာနာချုပ်မှကျင်းပခဲ့ပါတယ်။မလ20ရက်နေ့မှာကျင်းပခဲ့တာဖြစ်ပြီး CSSU ဥက္ကဋ္ဌဖြစ်တဲ့ကြပ်ပြူပါတီ SNDP ဥက္ကဋ္ဌဆိုင်းအိုက်ပေါင်းတက်ရောက်ခဲ့ပါတယ်။ CSSU ဥက္ကဋ္ဌအနေနဲ့ရှေ့ဆက်လုပ်ငန်းစဉ်တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်။SSPP SSA နယ်ကဗိုလ်ချုပ်ကြီးစေတင်ဦးဆောင်တဲ့အကြီးအကဲတချို့နဲ့ဂေတာတပ်သားတွေကြီးသည့်မြို့နယ်ကြားဖြူပါတီဝင်တွေဒေသခံလူစုတွေစုစုပေါင်းတရဝန်းကျင်တက်ရောက်ခဲ့ပါတယ်။ဖေဖော်ဝါရီ2ရက်နေ့က RCSS SSA ဌာနချုပ်လွယ်တန်းလျမ်းမှာနှစ်ပတ်လည်စီဝေးကျင်းပရာမှာ CSSU ဥက္ကဋ္ဌတာဝန်ယူထားတဲ့ RCSS ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကနေဥက္ကဋ္ဌအလှည့်ကျတာဝန်ကျတဲ့ကြားဖြူပါတီကိုလွှဲပြောင်းပေးခဲ့တာလည်းဖြစ်ပါတယ်။
နွေရတီမွန်စာတင်ကြားမှုတင်တန်းမှာတနစ်ထက်တနစ်ပုံများလာတဲ့ចောင်းသူចောင်းသားတွေကြောင့်တင်ကြားမဲ့ဆရာဆရာမတွေအခက်ခဲရှိနေတယ်လို့မွန်ဒေတာလုံးဆိုင်ရာမွန်စာပေနဲ့ပုဒ္ဒဘာသာရင်ကျေးမှုအဖွဲ့အတွင်းရင်မှုနိုင်မွန်ရန်စာကပြောပါတယ်နွေရနေမွန်စာတင်ကြားမှုတင်တန်းကိုမွန်ပြည်နယ်မှာတမကမွန်လူမျိုးတွေနေထိုင်နေကြတဲ့ကရင်ပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းရန်ကုန်တိုင်းနဲ့မန္တလေးတိုင်းတို့ကမြို့နယ်၁၈မြို့နယ်တို့မှာမတ်လပထမပတ်ကနေစတင်တင်ကြားပေးနေပါတယ်ညမနစ်ကနွေရတီမွန်စာပေတင်ကြားမှုတင်တန်းကိုမြို့နယ်ပေါင်း၁၈မြို့နယ်ကနေကျောင်းသူကျောင်းသားပေါင်း၈,၀၀၀ခန့်တယောက်တင် जा ခဲ့ပြီးဗဟုအဆင့်ဆာမေပွဲဝင်ရောက်ပြေဆိုသူ 1,600 ကျော်ရှိတယ်လို့မွန်ဒေတာလုံးဆိုင်ရာစာပေနဲ့ယဉ်ကျေးမှုအဖွဲ့ကနေသိရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့နမ်တူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားလို့ဒေသခံလူထုတွေစစ်ဘေးတန်းရှောင်နေရပါတယ်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကြောင့်နေရရင်ကိုမပြန်ရဲသေးတဲ့အခြေအနေအကြောင်းကိုတော့နမ်ဟုံကနေစူးစီးတင်ဆက်ပေးထားပါရစေ
။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့မှာမတ်လ10ရက်နေ့ကလေးကစပြီးဒီကနေ့အထိတအန်းပလောင်တပ်ဖွဲ့ TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့အကြားပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်ကြောက်မဲမြို့အောင်မြတ်တာဘုံကြီးကျောင်းတိုက်ကိုရောက်ရှိလာတဲ့စစ်ဘေးရှောင်လူထုနေရာကျော်ရှိနေတယ်လို့ကြောက်မဲမြို့စီဝိတလူမှုကူညီရေးအသင်းကဦးတင်မောင်တိန်ကအခုလိုပြောပါတယ
်ကြည့်ရမယ်နဲ့နေရာကျိုးလေးပေါ့နော်ပြတော့ကမနေ့31ရက်ကျောက်တယ်ကျွန်တော်ပဲ main mosh နဲ့မြေကြီးကျွန်တော်နေရာလေးရွှေ့ရလာလာဆိုတော့အဲ့ဒီနေရာပေါ်မှာ9ရက်လောက်ကဆုံးသွားပြီပြတော့ကျောင်းလေးဒီ main ကြီးသားရဲ့လက်နက်ကြီးသားမနာရဲ့ကောက်3ရက်လောက်ကတနက်တည်းမှန်ထားတဲ့အချိန်မှာဒီကပေါင်းမှန်ထားတယ်နေကြီးဆိုးတယ်ပေါ့နော်သူရခက်တာပေါ့နော်
မတ်လ16ရက်နေ့ကအောင်မြတ်တာဘုံကြီးကျောင်းကိုရောက်ရှိလာတဲ့စစ်ရှောင်260ကျော်ကတော့မင်းငေါအုပ်စုဥမ်ဥယာသားတွေဖြစ်ကြပြီးတိုက်ပွဲဖြစ်ပွားနေစေအခြေအနေကြောင့်နေရရင်းကိုမပြန်ရဲသေးဘူးလို့စစ်ဘေးရှောင်ရွာသားတဦးကအခုလိုပြောပါတယ်
တိုက်ပွဲဖြစ်ပြီးရဲ့ကခုလောဆယ်တော့ဒီနားလူတွေကဘယ်သူမှမပြန်ရဲသေးဘူးကအုပ်စုရဲ့မှုနဲ့ဒီရွာရဲ့လူကြီးတွေကတော့ရွာထဲမှာတော့ခဏအချိန်ကြောင်းကပြန်ပြေးလိုက်ရန်လာလိုက်အလူဝဲလုပ်နေတာ
ကျောင်းမဲမြို့ကနေအရှိမြောက်ဖက်အရက်မိုင်40ကျော်ဝေးတဲ့တော့ဖဲရွာကွန်းကော်ရွာသွားတဲ့လမ်းဟန်လမ်းတစ်လျှောက်မှာလည်းမြေမြုပ်မိုင်းတွေရှိနေပါတယ်တိုက်ပွဲအတွင်းပိတ်မိနေတဲ့တူတွေကိုကယ်ထုတ်နိုင်ခြင်းမရှိသေးဘူးလို့ဥတည်မောင်တိန်ကအခုလိုပြောပါတယ
်ကျွန်တော်တို့ကနေဒီကတော့လည်းလက်ကင်ပွဲရဘူးဒီတရားခံပြီးတော့ရှိသွားတာလေပေါ့နော်အဲ့ဒါလေးမျိုးပြင်းရဘူးတော်တော့ကြောက်ကြည့်ပါလားဆိုတော့ဒီတရားခံ
ဆက
်ပြောရလဲလဲချက်ပါတယ်လေကျွန်တော်တို့
အလားတူနမ်တူမြို့မှာလဲ TNLA နဲ့ RCSS SSA တပ်တွေကြားအပြင်နှစ်ဖွဲ့လုံးဟာအစိုးရတပ်မတော်နဲ့လဲတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နာဆိုင်အုပ်စုကဒေသခံတထောင်ကျော်ဟာနမ်တူမြို့ထဲကိုစစ်ပေးရှောင်ရောက်ရှိနေပါတယ်စစ်ပေးရှောင်များကူညီရေးကော်မတီကစိုက်ပညာကတော့အခုလိုပြောပါတယ်
ကျွန်တော်တို့ဆယ်နှစ်ကစပြီးဖြစ်လာတာအခုဒီပါပဲကြိုကြာကြိုကြာဖြစ်နေအားလုံး1500ကျော်လောက်ရှိခွဲပြီးချရတယ်ကန
ရှမ်းပြည်မြောက်ပိုင်းမှာအစိုးရတပ်မတော်အပြင်တိုင်းရင်းသားမဟာမိတ်တပ်ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့လှုပ်ရှားသွားလာနေပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကတည်းကစပြီး TNLA တပ်ဖွဲ့နဲ့ RCSS SSA တို့အကြားတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့တာဖြစ်ပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်ပေါင်မြို့နယ်မှာကြောက်မိုင်းထုတ်လုပ်မှုတွေကြောင့်သဘာဝပတ်ဝန်းကျင်ဆုံးရှုံးမှုနဲ့လူခွင့်ရေးချိုးပေါက်ခံရမှုတွေရှိနေတယ်လို့လူမှုဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးကွန်ရက်NSDP ကနေအစီရင်ခံစာတစာထုတ်ပြီးမတ်လလယ်မှာမွန်ပြည်နယ်လွတ်တော်ကိုတင်သွင်းခဲ့ပါတယ်။ကြောက်မိုင်းထုတ်လုပ်မှုတွေကြောင့်ဒေသတွင်းသဘာဝပတ်ဝန်းကျင်ဘလို့ထိခိုက်မှုတွေရှိနေပါသလဲ။မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်ရှင်
။ကြောက်မိုင်းထုတ်လုပ်မှုတွေကြောင့်သဘာဝပတ်ဝန်းကျင်ဆုံးရှုံးမှုပြဿနာတွေကိုပြည်နယ်အစိုးရအနေနဲ့ဘယ်လိုလောက်ဆောင်သွားမလဲဆိုတာကိုသိရှိလိုတဲ့အတွက်အခုလိုမွန်ပြည်နယ်လွတ်တော်မှာလာရောက်ဆွေးနွေးရတာဖြစ်တယ်လို့ SNDB Project Coordinator ဒေါ်စွန်ပန်းကပြောပါတယ်
။ဒီအစီရင်ခံစားကလာပြီးတော့မှတင်ပြရချင်ရှိတဲ့ချက်ကတော့ဒီပုံမြင့်နယ်အတွင်းမှာရှိတဲ့ကြောက်မိုင်းတွေကဥပဒေလှုပ်ထုံလို့နေနေမှာမကိုင်းညီနေဘူးဆိုလို့ရှိရင်တရားကိုအရေးယူတာတွေစစ်စစ်ပေးတာတွေလုပ်ပေးစီခြင်းနဲ့နောက်တစ်ခုကပြည်သူလူထုဘယ်လိုခံစားနေရလဲဆိုတာကိုလွတ်တော်အောင်နေတက်ဆက်သက်ဆိုင်ရာဌာနတွေကိုသိစေခြင်းနဲ့နောက်ထပ်ခွင့်ပြုချက်တွေပေးမယ်ဆိုလို့ရှိရင်လည်းဒေသဖွံ့ဖြိုးရေးလုပ်ရတာမှန်တယ်ဆိုပေမဲ့ဘလောက်ထိတဘာပဝန်ကျင်ထိခိုက်နေလဲ EIA စစ်ဆေးမှုတွေစနစ်တကျလုပ်ပေးပါ
ကြောက်မိုင်းစီမံကိန်းတွေဝင်လာပြီးတဲ့နောက်ပိုင်းမှာဒေတာကန်ပြည်သူတွေကြားမှာပြဿနာဖြစ်လာတာတွေစီးလုံးညီညွတ်မှုညှော့နယ်လာတာတွေလည်းရှိတယ်လို့ဒေတာကန်ပြည်သူတို့ဖြစ်တဲ့ဦးစော်ထွန်းကအခုလိုဆိုသွားပါတယ
်ဒီဒေတာတွင်လူတွေရဲ့စီးလုံးညီညွတ်မှုနဲ့ပြည်ပခါကိုအသွင်ချောင်းသွားတယ်ဘာကြောင့်ဆိုတော့သူတို့လုပ်ငန်းတွေဝင်လာတဲ့အစိတ်ပိုင်းမှာသူတို့ကဟိုဆင့်ကဲပေါ့နော်သူတို့အစိုးရအဖွဲ့နဲ့အခြေဆက်နဲ့လာတယ်သူတို့ကပါလဲဆိုတော့မြေရအကွက်ချတဲ့ကိစ္စရတွေပါသူတို့လှုပ်လာတယ်ပေါ့နော်ဘာဖြစ်လို့ဆိုဒီလုပ်ငန်းတွေအကောင့်ထပ်ဖို့အတွက်ကိုမြေရတွေကိုကြားယူလာတဲ့ပုံစံမျိုးတွေပေါ့နော်ဒီသူကလည်းသိမြင်တဲ့လူတွေကအားနေတယ်အားနေတဲ့အစိတ်ပိုင်းမှာသိတဲ့လူကလည်းဒါတွေခုခံကဝယ်ဖို့ဝယ်တဲ့တွန်းလှန်တဲ့
ကြောက်မိုင်းထုတ်လုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးပြည်နယ်ဆိုရအနေနဲ့ပြည်နယ်မြင်သားစွာကတ္တတက်တယ်လို့လည်းမွန်ပြည်နယ်လူ့ခွင့်ရေးဖောင်ဒေးရှင်း Program Director နိုင်ဦးမွန်ကအခုလိုတုံ့တက်လိုက်ပါတယ်
။အဲ့ဒီမှာကျွန်တော်တို့ပြောထားတာနဲ့တစ်ထည်ရတဲ့ဖြစ်နေတဲ့ကိစ္စတွေအများကြီးရှိတယ်။ဥပမာဆိုလို့ရှိရင်ဒီတရားဝင်ကြောက်မိုင်း25ခုကျော်ကျော်တရားမဝင်48ခုကျော်လောက်ရှိတယ်။ဆိုတော့ဒါကြတော့ဒီဟာတွေကိုပြည်နယ်ဆိုရအနေနဲ့ပြည်နယ်မြင်သားစွာသူတို့ရဲ့လောက်ပိုင်ခွင့်တွေကိုကန့်တတ်တယ်လို့ကျွန်တော်တို့ယူဆတယ်
။ကြောက်မိုင်းကကြောက်ဖောက်ခွဲမှုတွေကြောင့်အနီးပတ်ဝန်းကျင်ကျေးရွာတွေမှာနေထိုင်ကြတဲ့ပြည်သူတွေအတွက်တဘာဝပတ်ဝန်းကျင်ဆုံးရှုံးမှုတွေရေရင်းမြစ်ဆုံးရှုံးမှုတွေဖြစ်ပေါ်သလိုမိုးတင်းကာလမှာရေကြီးရေချမ်းမှုတွေကြုံတွေ့နေရတယ်လို့လည်းဒေသခံတွေကပြောပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
ကရင်ပြည်နယ်ဖားပွန်ခရိုင် KNU တပ်မဟာ9နယ်မြေမှာမြမတပ်မတော်ကနေထိုးစစ်ဆင်နေတာကိုရပ်တန့်ပြီးတပ်ရုပ်တင်ပေးဖို့လူသောမျိုးနယ်လယ်မှုဘလော့ကျေးရွာအုပ်စုမှကန့်ကွက်ဝတ်ပြုစုတောင်းပွဲကျင်းပခဲ့ပါတယ်။ရခိုင်အမျိုးသားပါတီကနေပို့ချဖို့စီစဉ်ထားတဲ့အိန္ဒိယနိုင်ငံဒီမိုကရေစီနဲ့ဖက်ဒရယ်စနစ်လစ်လာရေးတင်တန်းကိုပြည်နယ်အစိုးရတာဝန်ရှိသူတွေကဟန့်တားထားတဲ့အတွက်တင်တန်းစီစဉ်ဖျက်သိမ်းခဲ့ရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။မလ23ရက်တောက်ချာနေ့မနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
ဗြိတိသျှနိုင်ငံသားတဦးနဲ့သူ့သမီးကိုအာယွန်ကျော်ထိခိုက်စေတဲ့အစိတ်နဲ့တိုက်ခိုက်မှုမှာတာဝန်ရှိသူဟာရုရှားဖြစ်ကြောင်းဗြိတိန်အစိုးရရဲ့ပြောဆိုချက်ကိုအနီးကပ်ဆုံးမဟာမိတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကထောက်ခံပြီးရက်တည်သွားမှာဖြစ်ကြောင်းသမရအင်ဖြူကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်ချက်ချင်းတုံ့ပြန်တဲ့အနေနဲ့ရုရှားတန်ရာရှိတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့ဗြိတိန်ရဲ့ဆုံးဖြတ်ချက်ကိုလည်းထောက်ခံကြောင်းပြောပါတယ်။ရုရှားတရှိုဟောင်းဆာဂေးစခရပယ်နဲ့သူ့သမီးယူလီယာတို့ကိုမတ်လ၄ရက်နေ့ကဗြိတိန်တောင်ပိုင်းဆဲလ်စ်ဘရီမြို့လေးမှာတိုက်ခိုက်မှုအတွက်နောက်ွယ်မှာရုရှားအစိုးရရှိနေကြောင်းဗြိတိရှဝန်ကြီးချုပ်ထရီဇန်မေကကောက်ချက်ချခဲ့ပြီးတဲ့နောက်မှာတရားဝင်မကြေညာတဲ့ထောက်လှမ်းရေးအရာရှိတွေအဖြစ်ဗြိတိန်အစိုးရကသတ်မှတ်ထားတဲ့ရုရှားတန်အရာရှိ23ဦးကိုနိုင်ငံကနေထွက်ခွာဖို့အတွက်ပြောကြားခဲ့တာဖြစ်ပါတယ်။အတိုက်ခိုက်ခံရသူ2ဦးဟာရုရှားထုတ် စစ်တပ်သုံးအာယုံကျော်ထိခိုက်စေတဲ့စိတ်ဒဏ်သင်ပြီးအခုထိစေယုံမှာတင်ထားရဆဲဖြစ်ပါတယ်သူတို့နှစ်ဦးအစိမ့်နဲ့တိုက်ခိုက်မှုခံရတာကိုပထမဆုံးတွေ့ခဲ့သူရဲရာရှိကိုလည်းဆေးရုံတင်ထားရတယ်လို့အရေးပေါ်ဆေးဝန်ထမ်းတွေဓာစင်နဲ့ချီတဲ့အရက်သားတွေလည်းအစိမ့်တင်ခဲ့ကြတာပါအခုလိုတိုက်ခိုက်မှုဟာရုရှားရဲ့လုံနေကြအလုပ်တွေဖြစ်တဲ့အနောက်နိုင်ငံတွေရဲ့ဒီမိုကရေစီနှီးကြတဲ့အဖွဲ့အစည်းတွေလုပ်ငန်းရှင်တွေကိုမလေးစားပဲချိမ့်ချောက်ဖို့ကြိုးစားမှုတွေကမ္ဘာနိုင်ငံတွေရဲ့လုံခြုံရေးနဲ့အချုပ်ချာအာဏာကိုလျှော့တွေ့ပြီးနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုချိုးဖောက်တဲ့ရုရှားရဲ့အမှုအကျင့်တွေနဲ့ကိုက်နေတယ်လို့လဲသမ္မတအင်ယူကကြေညာပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးပေါ်အစည်းအဝေးမှာအမေရိကန်ဖွဲ့ဝင်အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာသံမကြီးနီကီဟေလီကလည်းအခုလိုဗြိတိန်နိုင်ငံမှာရုရှားကစစ်သုံးအာယုံကျော်ထိခိုက်စေတဲ့အစိတ်ကိုတုံးခဲ့တာဟာတိတ်ကိုဆိုးရတဲ့ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်။သူတို့ကိုဝေဖန်တာဟာတိတ်ကိုပြင်းထန်တယ်လို့ရုရှားတွေကပြောပေမဲ့တကယ်လို့ရုရှားအစိုးရကသာသူ့ရန်သူကိုဓာတုလက်နက်သုံးလောက်ကျန်မှုတွေရက်ဆိုင်တာစီးရီးယားကလင်းငယ်တွေကိုတေဆုံးစေတဲ့ဓာတုလက်နက်တွေသုံးနေတဲ့သူ့မဟာမိတ်စီးရီးယားကိုအကူအညီပေးမှုတွေရက်ပစ်တာနဲ့အာရုံကြောထိခိုက်စေတဲ့အစိတ်နဲ့ပတ်သက်တဲ့အချက်လက်တွေအားလုံးကို OPCW ဓာတုလက်နက်တားဆီးရေးအဖွဲ့ကိုရုရှားကပေးအပ်ပြီးပူးပေါင်းမှုတွေလှုပ်လာမယ်ဆိုရင်တော့ဒီလိုဝေဖန်ပြောဆိုမှုတွေကိုရက်ပြက်လိုက်မှာဖြစ်ကြောင်းလဲတမ်မကြီးဟေလီကပြောပါတယ်ဗြိတိန်အစိုးရရဲ့စုံစမ်းစစ်ဆေးမှုကိုအပြည့်အဝပူပေါင်းဖို့နဲ့သူ့ရဲ့ဓာတုလက်နက်စီစဉ်တွေကိုဖယ်ရှားပစ်ဖို့တမ်မကြီးဟေလီကရုရှားကိုတောင်းဆိုလိုက်တယ်လို့လုံခြုံရေးကောင်စီအနေနဲ့လည်းရုရှားရဲ့အခုလှုပ်ဆောင်မှုနဲ့ပတ်သက်ပြီးချက်ချင်းပဲခိုင်မာပြတ်သားတဲ့အရေးယူမှုတွေလုပ်ဖို့ပါတောင်းဆိုလိုက်ပါတယ်အခုအချိန်ဟာတိတ်ကိုအရေးပါတဲ့အချိန်ဖြစ်ကြောင်းလဲတမ်မကြီးကပြောပါတယ်ဘယ်လိုအချိန်မျိုးမှာဖြစ်ပါစေဓာတုလက်နဲ့သုံးဆွဲမှုကိုဆန့်ကျင်ကြောင်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေပြောခဲ့ကြသလိုအခုအရေးကြီးတဲ့အချိန်ကိုထပ်ပြီးရောက်လာတာမို့အခုချိန်မှာအဖွဲ့ဝင်နိုင်ငံတနိုင်ငံကနေနောက်တနိုင်ငံရဲ့မြေပေါ်မှာဓာတုလက်နဲ့သုံးတာကိုအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့အတူရပ်တည်ပြောကြရမယ့်အချိန်ဖြစ်ပါတယ်တကယ်လို့ရုရှားကိုသူ့လုပ်ရက်အတွက်အရေးယူဖို့ပြက်ကွက်မယ်ဆိုရင်တော့ဒီကောင်စီရဲ့ယုံကြည်ရမယ့်အနေထားဟာပြက်သုံးသွားလိမ့်မယ်လို့လည်းသမတ်ကြီးဟေလီကပြောကြခဲ့ပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တော်တော်ရှင်တို့အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်တာကိုအသိပေးပါရရှင်အခုထုတ်လွှင့်နေတဲ့အစီအစဉ်အစဆုံးကိုမနေ့၈နာရီကနေပြီးတော့၉နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့လိုင်းဒိုမီတာ20 kHz 15113ညလိုင်းဒို25 kHz 11883ညလိုင်းဒို32 kHz 9335တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါရရှင်မလ23ရက်တောင်ချာနေမနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်သိန်းတစ်လှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ်ကသူ့ရဲ့မျိုးသားလူညွေးဂျံပေးပို့ကိုအဖြစ် HR McMaster နေရာမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဂျွန်ဘိုလ်ဒန်ကိုအစားထိုးခံထားမယ်လို့ဂျာတာဘရီနီညနေပိုင်းကကြေညာလိုက်ပါတယ်။မစ္စတာဘိုလ်ဒန်ဟာလက်ရှိမှာ Fox ရုပ်သံသတင်းဌာနရဲ့တုံ့သက်သူဖြစ်လုတ်ကိုင်းနေပါတယ်။သူဟာသဘောထားတင်ပါတဲ့ Conservative ဝါဒီတူအဖြစ်ထင်ရှားပြီးအီရန်နဲ့မြောက်ကိုရီးယားတို့ကိုစီးရီးယားလှုပ်ဆောင်မှုထောက်ခံတယ်လို့ရုရှားနဲ့ပတ်သက်လို့တင်းမာတဲ့သဘောထားကင်ဆယ်မှုတွေလည်းဖြစ်ပါတယ်။အမေရိကန်ဒေါ်လာ60ဘီလီယံဘူလောက်ရှိတဲ့တရုတ်တင်သွင်းကုန်ပစ္စည်းအမျိုးပေါင်း 1,300 နီးပါးအပေါ်ကုန်သွယ်ခွင့်စီးကျက်ရေးစတင်လှုပ်ဆောင်ရမယ့်သမရရဲ့အမိန့်ထုတ်ပြန်ချက်တစ်ခုကိုသမရဒေါ်နယ်ထရမ်ကဂျာတာဘရီနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါပြီ။မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတချို့မှာပြည်ပခါတွေအရှိန်မြင့်လာတာနဲ့မိုးကောင်ရေရှားတာကြောင့်2019ခုနှစ်တွင်ကမ္ဘာတဝန်းငတ်မှုခေါမသူအရေအတွက်ဟာ124သန်းရှိပြီး2016ခုနှစ်က108သန်းရှိခဲ့တာတဲ့16သန်းပိုများလာတယ်လို့ကုလသမဂ္ဂစန္ဒယိကနဲ့စိုက်ပျိုးရေးဖွဲ့အစဉ်ကစားအသစ်တစ်ခုမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရူဝင်းဂျာရီပေါ်လူမျိုးစုနဲ့ရှင်လင်းဖယ်ရှားမှုကိုပြည်တင်ရှုတ်ချပြီးအကြံဖက်ပြည်ပကကြောင့်ထွက်ပြေးသွားတဲ့လူကလေးတွေဘေးရန်ကင်းကင်းဂုဏ်သိက္ခာရှိစွာကိုယ်သဘောနဲ့ကိုယ်ရေရှည်နေနိုင်မဲ့အခြေအနေမျိုးနဲ့နေရရင်ပြန်နိုင်အောင်တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရက်ကိုအထက်လွတ်တော်နိုင်ငံသားရေးရာကော်မတီမှာမလ21ရက်ဗုဒ္ဓနေ့ကချမှတ်လိုက်ပါရခင်ဗျာ
။တောက်ကြနေမနေ့အတွက်ကဘာတဲ့အချင်းချုပ်ကိုကိုကျော်ကျော်သိန်းချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကတော့ကိုကျော်အောင်လွင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အချက်ပေးခြင်းနဲ့ဆိုရင် burmese@voanews.com ကို email ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ကြပါတယ်။VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေရှင်
This program has come to you from the Voice of America, Washington.